Welcome to the Voice of America in Burmese.
Mingla nya cha ma taw ra shin na khmyar VOA American tan ye 2023 ku ne August la 23 ye bo du nya season ni ko myama sanaw chin nya 9 nai ka ni 10 nai thi Washington DC myo daw ka ni dai yai sa lut ni ba bi tai lo mi cha 3251 a pyin VOA ye website Facebook ne YouTube ma le thau lin chin yue ta chain de dai yai na sin chi shu nai ba bi khmyar ya a season mu ka daw chanaw win member
မင်္ဂလာညချမ်းသာတော်တာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တန့်ရောက်တဲ့နေကိုကိုဝင်းမင်းနဲ့တူတင်ဆက်ပေးသွားပါမယ်ဒီညအတွက်ထူးခြားတဲ့သတင်းတွေကတော့အိန္ဒိယမှာလုံမဲ့ထိပ်သီးအစည်းအဝေးကိုအမေရိကန်သမ္မတဂျိုးဘိုင်နဲ့တက်ရောက်ပါမယ်ထိုင်းနိုင်ငံမှာထောက်ထားမဲ့မြန်မာလူသားအများအပြားဖမ်းဆီးခံခဲ့ရပါတယ်နိုင်ငံကိုပြန်လာတဲ့ဝန်ကြီးချုပ်ဟောင်းတက်ဆင်ဟာအချုပ်ထောင်ကိုပထမဆုံးနေ့မှာပဲကျန်းမာရေးစွန့်ရရအတွက်စီရင်ကိုပြောင်းရွှေ့လိုက်ရပါတယ်ဆိုတဲ့ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုဝင်းမင်းနဲ့တူတင်ဆက်ပေးသွားမှာပါရှင်
ကျေးဇူးပါမခင်လေးဒီသတင်းတွေအပြီးမှာတော့အခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်ကချင်ဘက်ဖားကန်အနီတိုက်ပွဲတွေနဲ့လက်နက်ကြီးကြထိခိုက်တင်းရှောင်နေရတာမှာဒေသခံတူက
မင်းဒီကမင်းရတော့အမီကုန်ပါနိုင်ရပါရောဖြစ်ကာမိုင်းဒီဟာရောဖြစ်တာပဲတော့နိုင်ရအဲ့ဒီကလေးတယောက်ဖြစ်တယ်လို့ပြောတယ
်နောက်မုံတိုင်းသိရခိုင်ဘက်ထူထောင်ရေးစစ်ကောင်စီသတင်းစာရှင်းတယ်လို့မဟုတ်ဘူးလို့ဒေသခံတွေကပြောနေပါတယ်နောက်တွေ့ဆုံဆင်းရဲရေကိုလည်းစစ်ကောင်စီရည်တည်ချက်ကြောင့်စစ်ပွဲတွေပြန်ပြင်းထန်လာနိုင်တယ်လို့လက်နက်ကိုင်ပွဲတချို့ကပြောလိုက်ပါတယ်။အခုလိုသတင်းစာတွေအပြီးမှာတော့ဘော်လုညပတ်စင်ကဏ္ဍတွေဖြစ်တဲ့အဒီတာနဲ့ဆနေကန်နောက်လူထုနဲ့ကျမ်းမာရေးနောက်အားကစားကဏ္ဍတွေကိုဆက်နာရှင်ကြည့်ရှုရမှာပါ။အခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုမခင်လေးနဲ့ကျွန်တော်ပြောပြပေးပါမယ
်။ရုရှားရဲ့ညဘက်လေကြောင်းတိုက်ခိုက်မှုတွေကြောင့်အိုဒီဆာဒေသရှိအစ်မေးစိတ်ကန်းကအခြေခံစောင့်ဝင်ပျက်စီးကတန်ချိန်ထောင်နဲ့ချီရဲ့ကောက်နှံတွေပျက်စီးသွားတယ်လို့ယူကရိန်းအရာရှိတွေကဒီနေ့ပဲပြောလိုက်ပါတယ်။အီဂျင်နဲ့ရူမေးနီးယားဒေသတို့ကိုတင်ပို့မဲ့ကောက်နှံတွေပျက်စီးသွားတယ်လို့ယူကရိန်းလက်ထောက်ဝန်ကြီးချုပ်ကအင်တာနက်လူမှုကွန်ရက်စာမျက်နှာကနေပြောလိုက်ပါတယ်။တိုက်ခိုက်မှုကြောင့်ကောက်နှံတိုးလောင်ရုံအများအပြားနဲ့တည်ဆောင်တဲ့လမ်းကြောင်းတွေပျက်စီးခဲ့ပြီးစိတ်ကဲရဲ့ပို့ကုန်ဆွမ်းရည်ကို15ရာခိုင်နှုန်းထိရော့ချသွားခဲ့တယ်လို့လည်းပြောပါတယ်။ယူကရိန်းစိတ်ကန်းတွေကိုရုရှားရဲ့တိုက်ခိုက်မှုဟာစားနပ်ရိက္ခာလိုအပ်နေတဲ့အာဖရိကနဲ့အာရှနိုင်ငံတွေကိုတိုက်ခိုက်တဲ့သဘောပဲလို့လည်းသူကပြောခဲ့ပါတယ်ရှင်
။အမေရိကန်သမ္မတ G20 စီးပွားအင်အားကြီးနိုင်ငံ20ပွဲအိန္ဒိယမှာတက်ဖို့ရှိပေမဲ့အာဆီယံထိပ်သီးဘက်ကတော့သူ့သမ္မတပဲလွတ်ဖို့ရှိပါတယ်။အိန္ဒိယမှာရှေ့လကျင်းပမဲ့ဒီစီးပွားအင်အားကြီးနိုင်ငံပေါင်း20 G20 အဖွဲ့ရဲ့ထိပ်သီးအစည်းအဝေးကိုသမ္မတဂျိုးဘိုင်ဒန်တက်မှာဖြစ်ပေမဲ့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာကျင်းပမဲ့အာဆီယံအမေရိကန်နဲ့အရှေ့အာရှထိပ်သီးအစည်းအဝေးတွေကိုတော့ဒုသမ္မတကမလာဟဲရစ်တက်မယ်လို့သမ္မတအိမ်ပြည်တော်ကပြောလိုက်တာပါ။အိန္ဒိယဝန်ကြီးချုပ်နရန္ဒရာမိုဒီအစိုးရရဲ့အခမ်းကဏ္ဍကိုအလေးထားတဲ့သမ္မတဘိုင်ဒန်ဟာ G20 အစည်းအဝေးမတိုင်ခင်နှစ်ရက်လိုကစပြီးစက်တင်ဘာလ9ရက်ကနေ10ရက်ထိအိန္ဒိယကိုသွားမှာလည်းဖြစ်ပါတယ်။ G20 ဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးမှာတော့တန်ရှင်းတဲ့ဆိုရင်ပြောင်းလဲသုံးဆဲဖို့ယူကရိန်းပေါ်ရုရှားကြီးကျော်စစ်ကြောင်းစီးပွားရေးလူမှုရေးရိုက်ခတ်မှုတွေဂျန်တွေကိုခံနိုင်ဖို့နဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်နိုင်ငံဆောင်ပါဝင်တဲ့ဗန်လုပ်ငန်းတွေအားကောင်းလာစေရေးအပါအဝင်ကမ္ဘာ့ရေယာကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ
ပိုင်ဆိုင်မှုတွေအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ကကျွန်းပေါ်မှာနေရာယူထားတဲ့ဖိလစ်ပိုင်တိုက်ဖွဲ့တွေအတွက်ရိတ်ခါနဲ့အထောက်ပံ့တွေပို့ဖို့သွားတဲ့ဖိလစ်ပိုင်သင်္ဘောနှစ်ဆင့်ဟာတရုတ်ကမ်းခြေဆောင်တပ်တွေရဲ့ပိတ်ဆို့မှုကြားကဖောက်ထွက်နိုင်ခဲ့ကြပါတယ်ထောက်ပို့သင်္ဘောကိုစောင့်ချက်လိုက်ပါလာတဲ့ဖိလစ်ပိုင်ကမ်းခြေဆောင်သင်္ဘောနှစ်ဆင့်ကိုတော့တရုတ်ကမ်းခြေဆောင်သင်္ဘောလေးဆင့်ထက်မနည်းကမိနစ်တုန်းက9နာရီလောက်ကြာအောင်ပိတ်ဆို့တားဆီးခဲ့တာပါဖိလစ်ပိုင်နဲ့တရုတ်သင်္ဘောတွေထိတ်တန့်ရင်ဆိုင်တိုးနေချိန်မှာအမေရိကန်ရေတပ်ကလေယာဉ်တစ်စင်းကလည်းသင်္ဘောပေါ်မှာလေယာဉ်တစ်စင်းကလည်းအပေါ်မှာပြန်တမ်းပြီးစောင့်ကြည့်နေခဲ့ပါတယ်တရုတ်အမေရိကန်နိုင်ငံရေးအပြိုင်မှုတွေမှာမကြာခဏအခြေတင်ဖြစ်နေရတဲ့ကိစ္စတစ်ခုဖြစ်တဲ့တောင်တရုတ်ပင်လယ်ပြင်မှာအခုဖြစ်ရဟာနောက်ဆုံးကြုံခဲ့ရတာလည်းဖြစ်ပါတယ်ဖိလစ်ပိုင်ကမ်းခြေဆောင်တပ်ဖွဲ့ကတော့တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးနီးပါးကိုပိုင်ဆိုင်ကြောင်းပြောထားတဲ့တရုတ်ရဲ့လုပ်ရက်ကိုဖော်ထုတ်နိုင်မှုရည်ရွယ်ချက်နဲ့သတင်းတော်တချို့ကလည်းတင်းမောတွေပေါ်လိုက်ပါကြည့်ရှုကြဖို့ဖိတ်ခေါ်ခဲ့ပါတယ်ရှင်
မြောက်ကိုရီးယားနျူကလ িয়ার ရန်ကိုစိုးရင်ပြီးတောင်ကိုရီးယားကလည်းရှာရှာပါပါလေကြောင်းကာကွယ်ရေးလေ့ကျင့်ခဲ့ပါတယ်မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လက်နက်နဲ့မစ်ဆိုင်းတုံးရန်စိုးရိမ်မှုတွေတိုးလာတာကြောင့်တောင်ကိုရီးယားနိုင်ငံမှာ6နှစ်အတွင်းပထမဆုံးကြိမ်နိုင်ငံလုံးဆိုင်ရာလေကြောင်းကာကွယ်ရေးလက်ချင်ခံအဖြစ်လေကြောင်းတိုက်ခိုက်မှုသတိပေးအော်အော်ဆွဲခဲ့တာပါ။ဒါပေမဲ့လည်းပြည်သူအတော်များများကအော်အော်ဆွဲတဲ့ကြားပေမဲ့ပုန်းခိုတာတွေမလုပ်ခဲ့တာကိုတွေ့ခဲ့ရပါတယ်။မြောက်ကိုရီးယားရဲ့တိုက်ခိုက်မှုနဲ့တခြားရေးပေါ်အခြေအနေတွေကိုပိုကောင်းကောင်းမွန်မွန်တုံ့ပြန်နိုင်ဖို့အမေရိကန်နဲ့တောင်ကိုရီးယားတပ်ဖွဲ့တွေ တနင်္လာနေ့ကစပြီးအာချိုင်းဖရီးဒမ်ရှိစေလေ့ကျင့်မှုတွေစတင်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲအာချိုင်းရက်ဘက်ကာကွယ်နှစ်စင်လေ့ကျင့်ခန်းတွေကိုပါအစိုးရကဒီနှစ်ပြန်စလိုက်တာဖြစ်ပါတယ်။ဆိုမျိုးတော့မှလည်းဘိုရူးနစ်ဒေသစံတော်ချိန်နှစ်နာရီမှလေကြောင်းတိုက်ခတ်မှုတတိပိတ်အော်ဆွဲခဲ့တာဖြစ်ပါတယ်ခင်ဗျာ။
အန်တန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဟိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနေ့မှာဟိုင်းလမ်းမီတာ190 kHz 1505ကနေပြန်ထုတ်လွှင့်ပေးနေပါသေးရှင
်ဘုရုံညဗီဒီယိုရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်ထိုင်းနိုင်ငံမှာမကြသေးခင်ရက်တွေအတွင်းကအထောက်ထားမဲ့မြန်မာအများအပြားဖမ်းဆီးခံခဲ့ရတယ်လို့အလုတ္တမားရေးလှုပ်ရှားသူတွေကပြောပါတယ်။အထောက်ထားမဲ့မြန်မာတွေကိုစစ်ဆေးဂိတ်တွေမှာဖမ်းဆီးခံခဲ့ရတယ်လို့လည်းအလုတ္တမားရေးလှုပ်ရှားသူဦးမိုးကျိုးက VOA ကိုအခုလိုပြောပါတယ်ရှင်
။ဒီပိုင်းကမှာတက်ဆိုင်ရနေနီကန်လုံခြုံရေးတပ်ဖွဲ့တွေကနေပြီးတော့ဖမ်းဆီးမှုကြောင့်တရားမဝင်အထောက်ထားမဲ့မြန်မာလူသား28ယောက်အယူထီရရနောင်းရလက်ဆောင်ရအဲ့ဒီတုံးကမှာအဖမ်းခံရတယ်ဒါကဆိုင်နေဒီကံလုံခြုံရေးတပ်ဖွဲ့ကြီးကသူပြထားတယ်ပေါ့နော
်ဖန်စီခံရသူတွေထဲမှာပွဲစားတွေကိုငွေပေးပြီးထိုင်းနိုင်ငံထဲမှာအလုပ်လုပ်ဖို့လာသူတွေပါတယ်လို့ပြောပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးနဲ့စီးပွားရေးအကျက်တဲတွေပုံမှုဆိုးဝါးလာတဲ့အမျှအိန်းချင်းထိုင်းနိုင်ငံနဲ့တရမွေဝင်ရောက်အလုပ်လုပ်ကင်သူတွေပုံများလာနေတယ်လို့လူကုန်ကူးခံရတဲ့ဖြစ်ရပ်တွေလည်းတိတိတတ်တာပိုဆိုးလာနေတာပါလူကုန်ကူးခံရသူတွေကိုတဲဆောင်လာတဲ့ကားတွေဟာထိုင်းစစ်ဆေးဂိတ်တွေမှာမရက်ပဲထွက်ပြေးမောင်းနေတာရှောက်ကွင်းသွားလာတာတွေကြောင့်ရင်းမတော်တဆမှုတွေဖြစ်ပြီးကားပေါ်ပါလာတဲ့မြန်မာတွေတေဆုံးရတဲ့ဖြစ်ရပ်တွေလည်းအခုနောက်ပိုင်းမကြာခဏကြုံလာနေရတာဖြစ်ပါတယ်ရှင်
ဒီဘက်မှာတင်းရှောင်နေရာကပြန်လာတဲ့ထိုင်းဝန်ကြီးချုပ်ဟောင်းထက်ဆင်ရှင်နာဝတ်ကိုအကျဉ်းချပထမနေပါပဲဆေးရုံကိုရွှေ့ပေးလိုက်ပါပြီ။ဝန်ကြီးချုပ်ဟောင်းထက်ဆင်ကိုနှလုံးနဲ့သွေးတို့ကြောင့်ကျန်းမာရေးဆုံရပြီးအချုပ်ထောင်တွင်ပထမဆုံးနေ့ဖြစ်တဲ့မနေ့သကောင်ကျော်ကပဲဆေးရုံကိုပြောင်းရွှေ့ပေးလိုက်တယ်လို့တာဝန်ရှိသူတွေကဒီနေ့မှထုတ်ပြောလိုက်ပါတယ်။ဆက်သွယ်ရေးလုပ်ငန်းရှင်တထေးဖြစ်ကနေထိုင်းဝန်ကြီးချုပ်ဖြစ်ခဲ့တဲ့အခုအသက်84နှစ်အရွယ်ထက်ဆင်ရဲ့လက်ရှိအခြေအနေကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ရှင်ဘတ်အောင်ပြီးသွေးတိုးလာတာကြောင့်မနေ့2နာရီလောက်မှာပဲဘန်ကောက်ရဲတပ်ဖွဲ့စေယုံကြီးကိုပို့ဆောင်လိုက်ကြောင်းအချင်းဦးစီးဌာနကသတင်းထုတ်ပြန်ခဲ့တာပါအချင်းထောင်မှာဂျမ်းမာရီအတွက်လုံလောက်တဲ့ကုသဆောင်ရှားမှုတွေရနိုင်ဖို့အမမခံနိုင်တာကြောင့်အခုလိုစေယုံကိုပို့ခဲ့ရတာလို့လည်းရဲတပ်ဖွဲ့ကပြောပါတယ်တမီးဖြစ်သူဦးဆောင်တဲ့ဖျက်ထိုင်ပါတီကစီတာထွေးစင်ကိုလွှတ်တော်ကဝန်ကြီးချုပ်တည်ဖြစ်ရွေးချယ်လိုက်တဲ့မနေ့ကပဲတက်ဆင်ထိုင်းကိုပြန်လာပြီးအရင်ကစီရင်ချက်ချခံထားတဲ့အမှုအောင်အတွက်အချုပ်ထောင်ကိုတမ်းပြီးပို့ဆောင်ခံခဲ့ရတာပါခင်ဗျာ
။ဟောင်ကောင်မှာ2019ဒီမိုကရေစီရေးဆန္ဒပြမှုတွေတုန်းကထွက်ပေါ်လာတဲ့နိုင်ငံတော်တချင်းကိုအစိုးရကပိတ်ပင်ဖို့ထပ်မံကြိုးစား권ကိုဟောင်ကောင်တရားရုံးကလက်ခံပေးလိုက်ပါပြီ။ Glory to Hong Kong ဆိုတဲ့တေးတချင်းကိုပိတ်ကွင်ဝင်ပေးဖို့အတွက်အစိုးရအာဏာပိုင်တွေကဇွန်လတုန်းကတရားရုံးမှာအဆိုတင်သွင်းခဲ့တာပါ။ဒီအဆိုပြုချက်ဟာအတုံးဝင်မှာမဟုတ်ပဲလွတ်လပ်စွာထုတ်ဖော်ပြောဆိုမှုပေါ်ကြီးမားတဲ့တက်ရောက်မှုဖြစ်စေနိုင်တယ်ဆိုတဲ့အကြောင်းရင်းနဲ့ဇူလိုင်လနှောင်းပိုင်းမှာဟောင်ကောင်တရားရုံးကညှင်းဆိုခဲ့ပြီးအခုနောက်တစ်ခါဟောင်ကောင်အစိုးရကအဆိုပြုချက်တင်သွင်းလိုက်တာလည်းဖြစ်ပါတယ်။ဘသူရေးမဲမသိကြတဲ့ဒီတချင်းဟာဟောင်ကောင်ဆန္ဒပြမှုအရှိန်အဟုန်မြင့်တင်ချိန်မှာတည်ဆိုခဲ့ကြတာဖြစ်ပြီးဒီတချင်းကိုတည်ဆိုခွင့်တင်ဆက်ခွင့်ပိတ်ဖို့အတွက်အစိုးရကအခုထပ်ပြီးကြိုးစားနေတာဖြစ်ပါတယ်ရှင်
။အမေရိကန်သမ္မတရွေးကောက်ပွဲအတွက် Republican သမ္မတလောင်းတွေစကားစစ်ထိုးပွဲဒီနေ့စတော့မှာပါ။2024ခုနှစ်မဲဆွဲပွဲအတွက်ဒီအတိုက်ခံပါတီ Republican သမ္မတလောင်းတွေရဲ့ပထမဆုံးစကားစစ်ထိုးပွဲကို Wisconsin ပြည်နယ် Milwaukee မြို့မှာပိုဒူးနေမှာဒီနေ့ကျင်းပမှာဖြစ်ပါတယ်။ဒီစကားစစ်ထိုးပွဲမှာပါမဲ့သူတွေကတော့မြောက်ဒါကိုတာအုပ်ချုပ်ရေးမှူး Doug Bargan New Jersey ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Chris Christie Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis ကုလသမဂ္ဂသံတမန်ဟောင်း Nikki Haley Arkansas ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Asa Hutchinson နောက်ဒုသမ္မတဟောင်း Mike Pence လုပ်ငန်းရှင် Vivek Ramaswamy နဲ့အထက်လွှတ်တော်မှ Tim Scott တို့ဖြစ်ပါတယ်။သမ္မတဟောင်း Trump ကတော့ Donald Trump ကတော့ဒီစကားစစ်ထိုးပွဲမှာသူပါဝင်မှာမဟုတ်တယ်လို့တခြားစစ်ထိုးပွဲတွေမှာလည်းပါဝင်မှာမဟုတ်ပါဘူးလို့social media မှာဒီသတင်းပတ်ကုံကကြေကြာထားခဲ့ပါတယ်ထရမ်ဟာအခုလာမဲ့2024မဲဆွဲပွဲမှာသူ့ကိုသူထောက်ခံတာကခွဲလို့ဘသူ့ကိုမှထောက်ခံမပေးဖို့ဂရိကွေမပြုတ်နိုင်သေးဘူးလို့လည်းပြောပါတယ်ဒုတိယအကြိမ် Republican သမ္မတလောင်းစကားစစ်ထိုးပွဲကိုတော့ California ပြည်နယ် Simi Vilima Shida Regan Tamra Indo Sati Dima September Nasakonia Nima Jimpama Pipare.
Rohingjari, Nimanangu near Jamboe, a San Losamurigo, Padugama, Tasi Mumlotimulo, Bangladesh Nangangai, Winji, Mashahaya, Alanga, Dinibe, Piolai Bare, Dilu Santa Losamuriha, Mandigan near Jambore, Kisari, Melokima, Jongtri Nine, Pietanarigo, Nalevo, Taku, Pisidlu, Bomogamone, Posa, Longas in Yisuyama, Jongyame, Pietanarigo, Sensipo, Kunibina, Marulu, let to Gabiolai Bare. ဒီဘက်ကလေးလာသူတွေကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုလာတိုင်းသူတို့တွေကသူတို့နေရွက်ကိုမပြောင်းခြင်းဘူးလို့ဘေးတုန်းကမှမပြောခဲ့ဘူးလို့လည်းဒီနယ်ဝင်ကြီးကပြောပါတယ်။ဒါပြင်ရိုဟင်ဂျာတွေဂုံသိက္ခာရှိရှိနဲ့သူတို့ရဲ့စမ်းနာလျောက်နေရွက်ပြန်နိုင်မှုအတွက်ဘင်္ဂလားဒေ့ရှ်အစိုးရကလည်းအလေးထားတယ်လို့လည်းသူကပြောသွားပါတယ်ရှင်။
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ။ဖီယိုအမေရိကန်တန်ရဲ့ဩဂတ်စ်လ20ရက်နေ့ပို့တွင်းညထေတရောက်သတင်းတွေကိုမက်ခင်လီနဲ့အတူကျွန်တော်ပြပြပေးခဲ့တာပါ။အခုသတင်းတွေအပြီးမှာတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေကိုစတိုက်ပြပြပါမယ်။ပထမဆုံးကတော့ကချင်ဘက်ဖားကန်အနီတိုက်ပွဲတွေကြောင့်ဒေသခံရွာသားတွေထိခိုက်ဒိန်းရှောင်နေရတာပါ။ကချင်ပြည်နယ်ဖားကန်ဘက်ကိုခြိတက်လာတဲ ကာမိုင်းနဲ့ဖခင်ကြားမှာရှိတဲ့ကြေးရွာ၅ရွာကပြည်သူတွေနေရာစွန့်ခွာထပ်ပြီးတင်းရှောင်နေရပါတယ်။နှစ်ဖက်တပ်တွေကြားလက်တလောဆေးတင်းမာနေတယ်လို့ဖခင်ကာမိုင်းကလည်းလမ်းပိတ်ထားတာကြောင့်မော်တော်ယာဉ်ရာနဲ့ချီလမ်းခီးမှာပိတ်မိနေပါတယ်။ရန်ကုန်ကပေးပို့လာတဲ့ဖခင်မျိုးတွေကနောက်ဆုံးအခြေအနေကိုကိုငင်းချမ်းပြောပြပေးပါအောင်ခင်ဗျာ
။ကာမိုင်းကထွက်လာတဲ့အင်အားတရာခန့်ပါတဲ့စစ်ကောင်စီစစ်ကြောင်းဟာကာမိုင်းအထွတ်မူပင်ရွာနီးမှာအင်္ဂါနေ့မနက်က KIA နဲ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီစစ်ကြောင်းဟာမနေ့ကနန်းရွာမှာရက်နေပြီးဖားကန့်ဘက်ကိုဆက်တက်လာဖို့ရှိတာကြောင့်အနီးနားကျေးရွာကပြည်သူတွေတင်းရှောင်နေရတဲ့အကြောင်းဒေသခံတို့က VOA ကိုအခုလိုပြောပါတယ
်။ဦးရဒီကမောင်းကဆက်တက်လို့စစ်ကြောင်းဒီမိုးကြီးရတာတိုက်ပွဲကြီးတော့အခုကဒီစစ်ကြောင်းကလည်းခါနောက်ပေါ်ကျတယ်။ဟိုကလည်းတို့ကဒီလာတဲ့ကတော့လာတာလို့မပြောဘူး။စိတ်တိုင်းကမအခေါ်တော့ဒီဒီလေးကလည်းခေါ်ကြည့်လို့ကြတယ်။အခုလည်းချင်းဒီကမ္ဘောစိုးစားကွန်တန်ကျအဲဒါရီလောက်ကလေးရဲအဲဒါကလည်းကလေးစိတ်ချောင်းနေတယ်
။အင်္ဂါနေ့ကတိုက်ပွဲဖြစ်ပွားခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်နန်းရွာကကလေးတို့ကိုထိမှန်ခဲ့တဲ့အကြောင်းနောက်ထပ်ဒေသခံတို့ကပြောပါတယ
်။အမေဒီကမင်းကတော့အမိကုန်ပဲ။နိုင်ရပါရောပြည့်။ဟိုကာမိုင်းဒီဟာရောပြည့်တာပဲ။အမိကုန်လို့ဆိုတာ။နိုင်ရအဲ့ဒီကလေးတယောက်ဖြစ်တယ်လို့ပြောတယ်။နိုင်ရရွာသေးကိုကြတာ။ရွာပြင်းကိုကြတာ။ဆက်မကြည့်ရ။အဲ့ပေါ်ဒီရောအမိကုန်ကြီးပါဖြစ်နေကြ
။ဒီကနေ့မနေ့မှာတော့ KIA ကနိုင်ရနဲ့ကာမိုင်းကြားကကြောက်ထုနဲ့နိုင်ရနဲ့ဖားကန့်ကြားကဂေါ်လိုရန်နှစ်နေရာကိုပိတ်ထားလိုက်ပါတယ်။နန်းရရဲ့အထက်အောက်နှစ်နေရာကိုပိတ်ထားလိုက်တာကြောင့်နန်းရမှာမော်တော်ယာဉ်အစီးတရာလောက်ပိတ်မိနေတဲ့ကြောင့်ဒေသခံကအခုလိုပြောပါတယ
်။ပိတ်သွားတော့ဒီကြီးမနေ့ပိုင်းကနေပိတ်တာ။ကားကြီးကတော့ဒီအခင်းတွေကတော့ပြန်ခောက်တယ်။မင်းတပြားမီဒီဆင်းသွားတဲ့ဒီအီးအေးကြီးတွေကတော့နန်းရမှာပိတ်မိနေတယ်ပြန်နေကြတာ။ကားတော့များတယ်လို့ပြောတယ်ဆိုတာနန်းရပြောလုံးပြည့်နေလို့ပြောနေကြတာ။အလားအပေါ်လေးကမြောက်အပေါ်လေးတက်လို့မြောက်ဆိုတော့တရားတော့မနေနေဘူးသူက
ဒီနှစ်ဧပြီလ18ရက်နေ့ကလည်းဆိုင်းဖရာရွာကဒေသခံ90လောက်ကိုစစ်ကောင်စီတပ်ကစစ်ကြောင်းနဲ့အတူအတင်းကျပ်ခေါ်ဆောင်ခဲ့ပါတယ် KIA ကဂေါ်လူယန်ရွာအနီးဂျားဖြတ်တိုက်ခိုက်ခဲ့ရမှာတော့တိုက်ပွဲအတွင်းအရသား6ဦးထိမှန်ပြီး2ဦးသေဆုံးခဲ့ပါတယ်ဩဂုတ်လ9ရက်နေ့ကလည်းဖားကန့်မြို့နယ်အတွင်းစစ်ကောင်စီရဲ့ကတိုင်းတောင်နဲ့နတ်မော်စခန်းတွေကို KIA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်ခဲ့ပြီးတဲ့နောက်ဖားကန့်ဒေတာအတွင်းစီရေးတင်မာမှုအချိန်မြင့်တက်လာနေတာပါခင်ဗျာ
ကချင်ဘက်ဖားကန့်နေတိုက်ပွဲတွေကြောင်းဒေတာကန်တွေထွက်ပြေးတင်းရှောင်နေရတာကိုကိုငင်းချမ်းပြောပြခဲ့တာပါအခုတော့တွစ်ဆုံဆွေးနွေးရေးစစ်ကောင်စီသတင်းစာရှင်းလင်းပွဲရပ်တည်ချက်ပေါ်လက်နက်ကိုင်အဖွဲ့တချို့ရဲ့သဘောထားပါစစ်ကောင်စီကအကြမ်းဖက်အဖွဲ့ဖြစ်ကြီးညာထားတဲ့အဖွဲ့တွေလက်လက်မချမချင်းမတွေ့ဆုံမဆွေးနွေးနိုင်ဘူးလို့ဩဂတ်စ်လ22ရက်နေ့မနေ့ကစစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲမှာပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကပြောလိုက်ပါတယ်။ဒီပေါ်မှာစစ်အာဏာရှင်ကိုလက်နက်ကင်တော်လှန်နေကြတဲ့အဖွဲ့တွေရဲ့သဘောထားဘယ်လိုရှိနေပါလဲ ဒီလာသုံးသက်သူတချို့ကတော့နိုင်ငံရေးတွေ့ဆုံဆွေးနွေးမှုမရှိရင်စစ်ဘောင်ပူကျဲလာနိုင်ပြီးတိုင်းပြည်ပေါ်အထိနာနိုင်တယ်လို့သုံးသက်ပြောဆိုရတယ်လည်းရှိတဲ့အကြောင်းရန်ကုန်ကပြည်ပလာတဲ့သတင်းကိုမဆုမုံပြပြပေးပါဦးခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုရဲ့နောက်ပိုင်းဆစ်အာဏာရှင်ကိုလက်နက်ကင်တော်လှန်တဲ့ဒေသအလိုက်ပြည်သူကာကွယ်ရေးPDFတပ်ဖွဲ့တွေအများပြားပေါ်ပေါက်လာခဲ့တယ်လို့ဒီလိုအဖွဲ့တွေကိုစစ်ကောင်စီဘက်ကအကြမ်းဖက်အဖွဲ့တွေဖြစ်တဲ့တပ်မှတ်ထားတာပါဒီလိုအကြမ်းဖက်အဖွဲ့ဖြစ်တဲ့တပ်မှတ်ကြီးညာထားတဲ့သူတွေနဲ့မတွေ့ဆုံမဆွေးနွေးနိုင်ဘူးလို့ဩဂုတ်လ22ရက
ောင်းသွားเสียอาจารย์ไม่ใช่ป่าวละนักไก่ภิโรจลูรู้โตตัดဖြတ်နေတယ်ပြည်သူလူလူကိုตัดဖြတ်နေတယ်ဒီလိုလူမျိုးတွေเนี่ยဒီလိုလူမျိုးတွေကိုဥဆောင်နေတဲ့သူတွေเนี่ยအကျမ်းပြတ်သမားတွေเนี่ยကျွန်တော်တို့တွေ့ဆုံဆွေးနွေးရေးလမ်းကြောင်းကိုရှောက်လန်းเสียอาจารย์တော့ไม่ใช่ป่าว
2022ခုနှစ်စစ်တပ်အာဏာသိမ်းမှုကိုစတင်တဲ့နှွေဦးတော်လှန်ရေးကနေပေါ်ပေါက်လာတဲ့အဖွဲ့အစည်းတွေနဲ့မဆွေးနွေးပင်မဲ့လို့ပြည်တွင်းငြိမ်းချမ်းရေးအတွက်တိုင်းရင်းသား EAO အဖွဲ့တွေနဲ့နောက်နိုင်ငံရေးပါတီတွေနဲ့ဆွေးနွေးတာတွေကိုတော့ဆက်ပြီးလုပ်သွားမယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောပါရယ်ဒီပေါ်မှာ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေရဲ့သဘောထားကဘလို့ရှိပါသလဲချင်းမျိုးသားကာကွယ်ရေးတပ်ဖွဲ့ရဲ့စစ်ဦးစီးချုပ်ဟောင်းလည်းဖြစ်ချင်းမျိုးသားအဖွဲ့ချုပ်မူဝါဒရေးရာပြောရေးဆိုခွင့်ရှိသူလည်းဖြစ်တဲ့ဆလိုင်းပီတာထန်းကတော့စစ်မှန်တဲ့ Federal စနစ်ကပဲဒီတိုင်းပြည်ရဲ့စစ်ပွဲတွေကိုငြိမ်းအေးဖို့အဖြေဖြစ်နိုင်တာမို့လို့စစ်မှန်တဲ့ Federal စနစ်ပေါ်ပေါက်တဲ့အထိတိုက်ပွဲဝင်မှုဆုံးဖြတ်ထားတယ်လို့ VOA ကိုပြောပါတယ်
ဟုတ်ကဲ့ကျွန်တော်တို့မှလည်းဆင်းရဲစရာမရှိပါဘူးခင်ဗျာလက်ရှိမှာတော့အနည်းပြတ်ဒီထိတုံ့ပြန်တိုက်ခိုက်ဖို့ပါပဲလက်ရှိအချိန်တွေမှာကဒီဥစားပေးရန်တူသူအနေနဲ့တတ်မှတ်ခြင်းတဲ့သဘောမျိုးလောက်မှဖြစ်ကောင်းဖြစ်ပါလိမ့်မယ်။ဒီရဲ့ငကိုထုံးစံအတိုင်းမျိုးပေါ့။တစ်ခါကိုမျက်နှာချိုးသွေးပြီးတော့တစ်ခါကိုလှည့်တိုင်းတဲ့ပုံစံမျိုးဖြစ်ကောင်းဖြစ်ပါလိမ့်မယ်။ဒါပေမဲ့ကျွန်တော်တို့တို့ကတော့အလားကတိတ်ပြီးတော့ဟိုထူးခြားဖြစ်စဉ်တို့မျိုးလို့ကျွန်တော်တို့ကမခံစားမိဘူးပေါ့။ဒီစကားကသူမထုတ်ပြောခင်ကြရအစကြရသူအနေနဲ့ဟိုသွားနေတယ်သူရဲ့လမ်းကြောင်းသူရဲ့ policy သူရဲ့ license ဘယ်လိုပေါ့ကျွန်တော်တို့အလုပ်ပဲယူဆထားတယ်။ကျွန်တော်တို့ကတောင်းဆိုမှုကတော့ဒီလိုဒီမိုကရေစီရတဲ့အချိန်ကျွန်တော်ဆက်လက်ပြီးတော့တိုက်ပွဲဝင်သွားမှာဖြစ်ပါတယ်လို့
ကရင်ပြည်မျိုးသားများကာကွယ်ရေးတပ် KNDF အနေနဲ့ကတော့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းပြောဆိုတဲ့အပေါ်မှာမှတ်ချက်ပြုပြောစရာမရှိကြောင်းနဲ့ဆီယနာသိမ်းမှုကိုငြင်းချမ်းစွာဆန့်ကျင်ဆန္ဒပြခဲ့ကြတဲ့ပြည်သူတွေကိုစစ်တပ်ကနေအကြမ်းဖက်နှိပ်ကိုရာကနေတနိုင်ငံလုံးအတိုင်းအတာနဲ့လက်နက်ကင်တော်လှန်ရေးလမ်းစဉ်ကိုရွေးချယ်လာကြတာလို့ပြောပါတယ်KNDF အနေနဲ့မူလရည်မှန်းချက်အတိုင်းအာဏာရှင်မှန်သမျှအမြင့်ပြုတ်တဲ့အထိတိုက်ဖြတ်သွားမယ်လို့ KNDF ဗဟိုပြန်ကြားရေးတာဝန်ခံတဦးက VOA ကိုပြောပါတယ်
။ဒီဖြစ်ပေါ်လာတဲ့အကြမ်းဖက်လုပ်ရတဲ့ဆရာဆိုးမှုတွေကိုကျူးလွန်နေတဲ့ဒီအကြမ်းဖက်စစ်တပ်နဲ့ညှိနှိုင်းဖို့အတွက်ဒါလက်နက်ကင်တော်လှန်ရေးလမ်းစဉ်ကိုယူခဲ့တာမဟုတ်ဘူးလို့ကျွန်တော်တို့နားလည်ပါတယ်။ငင်းချမ်းစွာဆန္ဒထုတ်ဖော်တယ်။ငင်းချမ်းတဲ့နီးနဲ့ဆန္ဒတွေကိုဒါဟောပေါ့နော်ထုတ်ဖော်ပြီးတော့နိုင်ငံရေးလမ်းစဉ်ကိုယူခဲ့ကြပြီမဲ့စစ်ကောင်စီကအကြမ်းဖက်ဖြုံခွင်းတယ်။ဒါရေးရဆက်ဆက်တက်ဖြတ်တဲ့အတွက်ပြည်ချင်းဆရာမရှိတော့တဲ့ဆော်မလက်နက်ကင်တော်လှန်ရေးလမ်းစဉ်ကိုရောက်လာတယ်ပေါ့နော်။ဒီလက်နက်ကင်တော်လှန်ရေးလမ်းစဉ်ကတော့စစ်ကောင်စီအထူးသဖြင့်အာဏာရှင်စနစ်ပြတ်တောင်းတဲ့အထိအာဏာရှင်စနစ်အမြင့်ပြတဲ့အထိတော်ဖို့ရည်မှန်းထားကြတာကြီးဖြစ်တယ်ပေါ့နော်။ဆိုတော့အခုလိုစစ်ကောင်စီအကြမ်းဖက်စစ်ကောင်စီရဲ့ဒီတင်းစားရှင်းလင်းပွဲကိုတော့ဘာမှဟိုမှတ်ချက်ပြုစရာတော့မရှိပါဘူးပေါ့နော်။ပြောဆိုတဲ့ပုံမှန်နဲ့ပတ်သက်ပြီးတော့ဘာမှမှတ်ချက်ပြုစရာမရှိဘူး။
ဆီယနာသိမ်းမှုရဲ့နောက်ပိုင်းနိုင်ငံတော်ဝန်ဆန့်ကျင်ဆန္ဒပြပွဲတွေအကြမ်းဖက်နှိမ်နှင်းခံရပြီးခဲ့တဲ့နောက်မှာတော့လက်နက်ဆွဲကင်တော်လှန်မှုတွေကနေရာအနှံ့ပေါ်ပေါက်လာခဲ့တာပါလက်နက်ကင်ပြည်ပခန့်တွေပုံမပြင်းထန်လာနေတာနဲ့အမျှလက်ရှိနိုင်ငံရေးအကြက်တဲကိုတွစ်ဆုံဆွေးနွေးအဖြေရှာဖို့တိုက်တွန်းမှုတွေရှိနေချိန်မှာပဲစစ်ကောင်စီဘက်ကသူ့ရဲ့သဘောထားကိုပြောဆိုသွားတာဖြစ်ပါတယ် NCA လက်မှတ်ထိုးအဖွဲ့တွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးစောကျော်ညွန့်ကတော့လက်ရှိပြဿနာဟာနိုင်ငံရေးအရဖြေရှင်းနိုင်မှုလိုအပ်နေတဲ့အချိန်လို့ပြောပါရယ်နိုင်ငံရေးတွဲဆောင်ဆွေးနွေးမှုမရှိရင်စစ်ဘောင်ပိုကျလာနိုင်ပြီးတိုင်းပြည်ပိုအထီလာနိုင်တယ်လို့သူကသုံးသပ်ပါရယ
်ကျွန်တော်တို့နားလည်ရတဲ့လောက်ကတော့ကျွန်တော်တို့နိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့နိုင်ငံရေးအခက်အခဲလို့ပဲပြောပြောနိုင်ငံရေးအကျတဲ့လို့ပဲပြောပြောဒီလိုမျိုးအကျတဲ့တွေအခက်အခဲတွေပေါ်စီခဲ့တဲ့ဒီပြဿနာရဲ့အရင်းကအကြောင်းတရားကတော့နိုင်ငံရေးပြဿနာဖြစ်တယ်။နိုင်ငံရေးပြဿနာကိုနိုင်ငံရေးကုစုဆွေးနွေးခြင်းနည်းနဲ့ပဲဖြေရှင်းခြင်းကလာလေ။ဒါကျွန်တော်တို့ပြည်တော်စုအတွက်ပဲပြောပြောကျွန်တော်တို့နိုင်ငံတကာနိုင်ငံသားအတွက်ပဲပြောပြောဒါဒီကနေ့နာမှုအနည်းဆုံးနဲ့ကျွန်တော်တို့သွားနိုင်တဲ့လမ်းကြောင်းဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့အနေနဲ့တော့နိုင်ငံရေးပြဿနာကိုနိုင်ငံရေးကုစုဆွေးနွေးခြင်းနည်းနဲ့အခြေရှာခြင်းကလာလေ။အကောင်းဆုံးနည်းလမ်းတစ်ခုလို့ကျွန်တော်တို့ကတော့အဲ့လိုပဲဒါယုံကြည်တယ်။လက်ရှိကာလကုဏကပြောတဲ့လိုမျိုးဒါစီရီပြိပခတ်တရားလည်းအာညစ်ပေါင်း
ရနနစ်ကြောကြောကာလတခြားမှာဆိုရင်ရင်ကြတဲ့ပုံတော့ပြင်ထန်လာတဲ့ခြေပြန့်လာတဲ့ဆိုတော့ဒီလိုမျိုးရှိပုံခြေပြန့်လာတဲ့ကာလမှာတော့နိုင်ငံရေးရှင်နေမှုပုံကတော့ဒါကျင်းကျောင်းနေတဲ့ဆိုတာတော့ဒါဟိုနေ့ရမှာတစ်ခုလိုမျိုးဖြစ်နေမှာပေါ့လက်ရှိမှာတော့ကရင်နီကရင်ချင်းကချင်းစကိုင်းမကွေးစားတဲ့ဒေသတွေမှာအာဏာသိမ်းစစ်ကောင်စီကိုလက်နက်ကင်ခုခံတိုက်ခိုက်မှုတွေအကောင်နေပါတယ်ဒါက PDF တပ်ဖွဲ့တို့ကြားမှာနေစဉ်နဲ့အမျှတိုက်ပွဲတွေပြင်းထန်နေပြီးတော့ဒေသခံပြည်သူတွေတိတ်နေချီဟာအိုးအိမ်တွေကိုစွန့်ခွာပြီးထွက်ပြေးတိမ်းရှောင်နေကြရတာဖြစ်ပါတယ်ရှင်
။တွေ့ဆုံဆွေးနွေးရေးစစ်ကောင်စီရည်တည်ချက်တင်မှမှုကြောင့်စီရေးပူပြင်းထန်လာမှာကိုလက်နက်ကိုင်အဖွဲ့တချို့စိုးရိမ်တာကိုမဆုမုံကြော်ပြခဲ့တာပါ။အခုတော့မုံတိုင်းတင်ရခိုင်ပြည်နယ်ထူထောင်ရေးစစ်ကောင်စီသတင်းစာရှင်းသလိုမြေပြင်မှာမဟုတ်ပါဘူးလို့ဒေသခံတွေကပြောနေတာပါ။မူခမုန်တိုင်းကြောင့်ပျက်စီးသွားတဲ့ရခိုင်ပြည်နယ်မှာပြည်လဲထူထောင်ရေးလုပ်ငန်းတွေကိုအချိန်နဲ့တပြေးညီဆောင်ရွက်ပေးခဲ့တယ်လို့ပျက်စီးသွားတဲ့စာတင်ကျောင်းတွေကိုလည်း95ရာခိုင်နှုန်းထိလှုပ်ဆောင်ပေးပြီလို့မနေ့ကသတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြောခွင့်ရကပြောသွားခဲ့တာပါ။ဒါပေမဲ့တကယ်လက်တွေ့မြေပြင်မှာတော့မုန်တိုင်းတင်ဒေသခံ10ရာခိုင်နှုန်းလောက်သာလုံခြုံတဲ့အမှုကောင်ရောက်တာရှိပြီးအများစုကစာဝတ်နေရေးအခက်အခဲကြုံနေရဆဲဖြစ်တယ်လို့ဒေသတွင်းကူညီပေးနေသူတွေကပြောနေကြပါတယ်ရန်ကုန်ကလာတဲ့ဒီသတင်းအပြည့်အစုံကိုကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ
။မုခမုန်တိုင်းကြောင့်အကြီးကျယ်ပျက်စီးသွားတဲ့ရခိုင်ဒေသမှာပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုစစ်ကောင်စီကအချိန်နဲ့တပြေးညီလှုပ်ဆောင်နေတယ်လို့ဒေသခံတွေရဲ့စာနယ်ဇင်းကအတွက်လည်းထောက်ပံ့ပေးခဲ့တယ်လို့စစ်ကောင်စီပြောခွင့်ရကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။မုန်တိုင်းကြောင့်ပျက်စီးသွားတဲ့စာတင်ကျောင်းတွေကိုလည်းလက်ရှိမှာ95ရာခိုင်နှုန်းအထိဆောင်ရွက်ထားပြီးဖြစ်ကြောင်းစစ်ကောင်စီကပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကမနေ့ကပြောသွားပါတယ်။
မုန်တိုင်းတိုက်ခိုက်ပြီးမကြခင်မှာပဲကျွန်တော်တနိုင်ငံလုံးအခြေခံပညာကျောင်းများဖွင့်လှစ်ရမှာလဲရာနှုန်းပြည်နေပြားအထိဖွင့်လှစ်ဆောင်ရွက်နိုင်ခဲ့ပြီးလက်ရှိကာလမှာအခြေခံပညာနဲ့အသိဉာဏ်ပညာအဆောက်အုံများပြုပြင်ပြီးစီးမှု95ရာခိုင်နှုန်းပြီးစီးပြီးဖြစ်ပါတယ်မုန်တိုင်းတိုက်ခိုက်မှုအပြင်မှာထိခိုက်ပျက်စီးခဲ့တဲ့ကျန်းမာရေးအဆောက်အုံတွေကို94ရာခိုင်နှုန်းအထိပြန်လည်ပြင်ဆင်ဆောင်ရွက်ခဲ့ပြီးဖြစ်ပါတယ်ဒေသခံပြည်သူလူထုတန်ရှင်းတဲ့တောက်သုံးရေးရရှိရေးစိုက်ပျိုးရေးလုပ်ငန်းသုံးရေလုံလောက်စွာရရှိစေတဲ့ကိုလည်းအချိန်တိုအတွင်းဆောင်ရွက်ပေးနိုင်ခဲ့ပြီးစိုက်ပျိုးရေးလုပ်ငန်းများကိုအချိန်မီစိုက်ပျိုးနိုင်အောင်ဆောင်ရွက်ပေးနိုင်ခဲ့ပါတယ
်စစ်ကောင်စီပြောခွင့်ရကခုလိုပြောပြင်မယ်လို့တကယ်တမ်းလက်တွေ့မှာတော့အဲ့ဒီတိုင်းဖြစ်မနေဘူးလို့ဒေသခံတွေကပြောဆိုကြပါတယ်မြို့ပေါ်စာတင်ကျောင်းတွေလောက်သာပြန်လည်ပြုပြင်တာရှိပြီးကျေးလက်ဒေသတွေကစာတင်ကျောင်းတွေကိုတော့ပြန်လည်ပြုပြင်တာမရှိသေးတဲ့အတွက်အမိုးအကမလုံခြုံပဲကလေးငယ်တွေကြောင်းတက်နေကြတယ်လို့ရခိုင်ဒေသအတွင်းကူညီကစဲဆောင်ရွက်နေသူတူဦးက VOA ကိုပြောပါတယ်
တူတို့ကခံကြတဲ့ပါပဲမြို့ပေါ်ကကျောင်းတွေကတော့တော်တော်မြို့ပေါ်ကကျောင်းတွေတော့ပဲလုပ်ပေးတယ်နေကကျောင်းတွေဆိုလို့ရှိရင်အခုရှင်တွေဘာမှမလုပ်ပေးတာမဆိုရဘူးအဲလုံးမဲ့ဆိုတော့လေအခုဒီမူခမူနာကျောင်းစာတင်ကျောင်းတွေကပုံမှုတစ်ခုတည်းပဲပြည့်စည်တာမဟုတ်ဘူးအုံနယ်ရရောအခုတို့ကုန်လဲတိုးပြက်ကုန်လဲအဲ့ဒါတွေကိုလုံးမဲ့ဆိုလို့ရှိရင်အရှင်ယူရမယ်ဗျာသူတို့ပြောမယ်ဆိုလို့ရှင်ရှင်ပြောမယ်ဆိုလို့ရှိရင်ဒီကအရှင်အတူတူတွင်းမှာအဲ့ဒီအုံနယ်ဆောက်ထားတဲ့အဆောက်အုံတွေကိုလုံးလုံးပြီးနိုင်ပါမလားမပြီးနိုင်ဘူးပြီးလည်းမပြီးနိုင်ဘူးတကယ်လည်းလက်ပြမကြဘူးပြီးလို့ရှိရင်အဲ့ပတ်ပြောင်းမူရပြီးတော့ပတ်ပြောင်းမူရပြီးတော့ဘယ်လိုလုံးမလဲပတ်ပြောင်းမူရအမိုးလုံးပြီးတော့အကမလို့ရှင်ဘယ်လိုလုပ်မှာလဲအခုစာတင်ကလေးတွေဆိုရင်တဲမိုင်ဒီမှာဆိုလို့ရှင်ဒီခြားတဲ့ဟာတွေမတရားဖျားရတယ်စေုံမှာဆိုလို့ရှင်တော်တော်များကလေးတွေရောက်ကြတယ်ဒီဖက်ကလူရောဆက်ပြပြီးတော့ပြတဲ့ဟာတွေလည်းတွေ့လာရတယ်ဒီနောက်ပိုင်းမှာခက်ဆက်ဆက်ပြလာရတယ်အဲ့ဒါဘာလဲဆိုတော့ဒီတဲမိုင်မလုံးကျုံမှုပေါ့တော့စာတင်ကျောင်းတွေမှာမိုးရေတွေမှာစာတင်နေရတယ်ကလေးတွေစာတင်နေရတယ်အဲ့ဒါအများကြီးဆိုင်တယ်
ဒါအပြင်မုံတိုင်းကြောင့်မျိုးစဘာတွေပျက်စီးသွားတဲ့လက်သမားတွေအတွက်လည်းအချိန်မီစဘာဆက်ပြုံးနေအောင်မျိုးစဘာတွေလည်းရာသုံးပစ္စည်းတွေထောက်ပံ့ခဲ့တယ်လို့ဒေသခံတွေရဲ့စာဝေးနေရေးအတွက်လည်းထောက်ပံ့တာတွေရှိတယ်လို့မနေ့ကသတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြောခွင့်ရကပြောဆိုခဲ့တာပါမုံတိုင်းတဲ့ရခိုင်ဒေသအတွက်အာဆီယံနိုင်ငံတချို့ကကူညီထောက်ပံ့တာတွေရှိတယ်လို့ပြည်တွင်းပြည်ပကအလှရှင်တွေလှူဒါန်းခဲ့ကြတာဖြစ်ပြီးဒီလ21ရက်နေ့အထိမြန်မာကျပ်ငွေ33ဘီလီယံကျော်နဲ့အမေရိကန်ဒေါ်လာ9သိန်းခွဲကျော်အထိလက်ခံရရှိထားတယ်လို့လည်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းမုံတိုင်းတဲ့ရခိုင်ဒေသမှာနိုင်ငံတကာအဖွဲ့တွေရဲ့ကူညီကယ်ဆယ်ခွင့်တွေကိုစစ်ကောင်စီကကန့်သတ်ထားပြီးဟန်ပြသဘောလောက်သာကူညီမှုတွေရှိတာကြောင့်ဒေသတွင်းမုံတိုင်းတန်တင်ပြည်သူတွေကတော့ဒုက္ခရောက်နေကြဆဲဖြစ်ပြီးအကူအညီလုံးဝများသူတွေတောင်ရှိတယ်လို့ဒေသခံကူညီပေးနေသူကပြောပါတယ
်။ဟုတ်ရှိပါတယ်။သူတို့ပေးတဲ့ဟာတွေမှာတော့ဆန်တပြီးနှစ်ပြီးပေးတဲ့ဟာတွေသုံးပြီးပေးတဲ့ဟာတွေမှာတော့အကုန်လုံးရွာတိုင်းစီမပေါ်ဆုံးပြီးတော့ပေးတာမဟုတ်ဘူး။သူတို့နဲ့နီးစပ်ရနီးစပ်ရောက်သူတို့ရဲ့ဘယ်လိုပြောလဲသူတို့ရဲ့လက်ကြိုက်ရုပ်တွေအဲ့ဒီတွေကတော့နင်းနေပေါ့တော့ရကြတာဘူးတော့တန်တဲ့ရွာတွေဆိုလို့ရှိရင်အမျိုးအလှမ်းဝေးတဲ့ရွာတွေဆိုလို့ရှိရင်မတိကျွတ်ကြွတူတဲ့ဟာတွေအများကြီးရှိတယ်။ဒီကျွန်တော်တို့ဒေသမှာဆိုလို့ရှိရင်မုခအလုံးကာလမှာဘာမှအထောက်ပံ့များတဲ့ရွာတွေဆိုအများကြီးရှိတယ်အများကြီး။စီရဆိုတွေလည်းမရဘူး၊ NGO တွေလည်းမရဘူး။ဒီအဲစစ်ကောင်စီဘက်ကလည်းမရောက်တာတွေအများကြီးရှိတယ်။သူတို့တွေရရှိရက်ဖို့တဲ့ဘလို့ ก็ไม่ใช่มาเดียวพี่รู้ใช่ไหมไอ้ที่ที่มาไอ้ยินยอมไอ้ทะเลเรื่อยๆที่ดีชีได้เลยเนี่ยเลยยินนี่ปองกันพี่เราซาได้หาลงซาได้หาเลยเลยอ่ะพวกเจ้าสิตัวพี่ตัวมาลูกมาหัวยิ่งใช่ไหมเต้าขนาดไหนสิวตัวเรื่อยๆเบลูเว็บเยอะๆกูจะว่ายังไงนี่มันเรื่องแต่ยังไงนี่มันเรื่องเบลูมาก็ยังกินไม่ใช่เหรอแต่แกเด็กแล้วที่มาเราแล้วที่มาสั่งหัวเนาะตัวเราอย่าแต่แกเด็กแล้วที่กูบอกเราไม่ใช่แล้วที่กูบอกเราเนี่ยตัวเราไม่ တင်းတွေကိုသူကြည်ညာတဲ့ဟာတွေထုတ်ပြန်ကြတဲ့ဟာလက်တွေမှာတော့လုံးဝမဆိုင်ဘူးလက်တွေမဆိုင်ဘူးကတော့
ရခိုင်ဒေသမှာမိုးခါမုန်တိုင်းတန်ခံရပြီးလာပိုင်းအတွင်းမှာပဲရေကြီးရေရှမ်းတာတွေထပ်မံရင်ဆိုင်ခဲ့ရတာကြောင့်လက်အေကတောင်းတဲ့ချီပြက်စီးခဲ့တယ်လို့ဒေသခံတွေရဲ့စာဝတ်နေရေးပို့ပြီးခက်ခဲလာတယ်လို့ဒေသခံတွေကပြောဆိုကြပါတယ်စစ်ကောင်စီပြောနေတယ်လို့ဒေသခံတွေရဲ့လိုအပ်ချက်တွေကိုထိထိရောက်ရောက်ကူညီပေးတယ်ဆိုတာမျိုးမရှိတယ်လို့ပြည်တွင်းပြည်ပလူသားချင်းစာနာမှုအဖွဲ့တွေကတော့လွတ်လွတ်လပ်လပ်ကူညီခွင့်မပေးဘဲတာစီကန့်သက်တာတွေခုချိန်ထိလှုပ်ဆောင်နေသေးပဲလို့ဒေသအတွင်းကူညီပေးရေးအဖွဲ့တွေကပြောဆိုကြပါတယ်ခင်ဗျာ
မုံတိုင်းသရခိုင်ထူထောင်ရေးစစ်ကောင်စီသတင်းစာရှင်းသလိုမဟုတ်တာကိုကိုစံကျော်ပြောပြခဲ့တာပါအခုတော့ထိုင်းနိုင်ငံရေးအပြောင်းလဲမြန်မာအပေါ်သက်ရောက်နိုင်မှုပါထိုင်းဝန်ကြီးချုပ်တည်ရွေးချယ်မှုနဲ့မကြမီဖွဲ့စည်းတော့မဲ့ထိုင်းဆွေရသည်တို့ကမြန်မာရေးဘလို့အကျိုးဆက်တွေရှိလာနိုင်ပါလဲထိုင်းနိုင်ငံမှာအနှစ်30ကျော်နေလာတဲ့မြန်မာရေးလှုပ်ရှားသူကိုမြင့်ဝေရဲ့တုံသက်ချက်ကိုမညညိုလင်းပြောပြပေးပါဦးခင်ဗျာ
မြန်မာအင်္ဂလိပ်ချင်းထိုင်းနိုင်ငံမှာတော့ဝန်ကြီးချုပ်တည်ကိုရွေးကောက်တင်မြှောက်လိုက်ပြီးဖြစ်ပါတယ်ရွှေကောက်ပွဲမှာဒုတိယမဲအများဆုံးရခဲ့တဲ့ဖွဲ့တိုင်းပါတီကအိမ်ချမ်းမြေလုပ်ငန်းရှင်သတိကြီးဆက်ရထားတာဝန်စင်ကိုဩဂုတ်လ22ရက်အင်္ဂါနေ့ကလွှတ်တော်မှာမဲပေးရွှေကောက်တင်မြှောက်ခဲ့ကြတာပါဖွဲ့တိုင်းပါတီကဆက်ရထားတာဝန်စင်ဝန်ကြီးချုပ်ဖြစ်လာတဲ့အပေါ်မြမအရင်နဲ့ပတ်သက်ပြီးပြောဖို့စောသေးပေမဲ့စိုးရိမ်မှုတော့ဖြစ်မိတယ်လို့ထိုင်းနိုင်ငံမှာနေထိုင်တာ36နှစ်ရှိပြီဖြစ်ပြီးလက်ရှိလဲမြမအရေးလှုပ်ရှားနေသူတဦးဖြစ်တဲ့ဦးမြင့်ဝေကခုလိုပြောပါတယ်
ပြောမှာတော့စိုးရိမ်မှုတွေတူးမြင့်လာတာတော့အသေးချာပါပဲအဲဒီညွန်ပေါင်းပါတီဖြစ်တဲ့တွေ့လေနောက်တစ်ချက်က17ဖွဲ့မှာပါဝင်ပါတီရဲ့ policy တွေကမြန်မာပြည်ဒီမိုကရေစီရအဓိကမကြတဲ့ဒုတိယတန်းသားမှာတော့မရှိတော့တဲ့အဖွဲ့အစည်းတွေဖြစ်နေပါတီဖွဲ့စည်းတွေနောက်တစ်ခါတမတော်ကပူဇော်ခေါင်းကြီးဦးဆောင်နေပါဝင်ခဲ့တဲ့နိုင်ငံပါတီနှစ်ခုလည်းဒီ17ပါတီမှာပါနေတယ်။နောက်တော့ကသူတို့တွေကလည်းဗိုလ်ချုပ်မင်းအွန်လိုင်းနဲ့တော်တော်လေးရင်းနှီးဆက်နွယ်မှုရှိတယ်ပေါ့။အာဏာရှင်စနစ်မြန်မာပြည်အာဏာရှင်စနစ်ကိုကာဝယ်မဲ့စနစ်ကဗိုလ်များအားကောင်းလာမလားဆိုတော့ကျွန်တော်မခံမနိုင်သေးဘူး။ဒါပေမဲ့ကျွန်တော်တို့ကြိုးတော့ကြိုးစားရမှာပေါ့လေ။အနည်းဆုံးတော့ကျွန်တော်တို့လိုချင်တာမြန်မာနိုင်ငံကနိုင်ငံရေးရခိုးလုံတဲ့လူတွေရဲ့ကိုကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးရောအတိမတ်ပြုကာဝယ်ဆောင်လျှောက်ပေးတဲ့အခြေအနေကိုရဖို့တို့တော့ရုံးကားရမယ်လားပြောချင်ပ
ါထိုင်းလွတ်တော်မှာဝင်ကြီးချုပ်တဲ့အတွက်မဲပေးရွေးချယ်ကြတဲ့နေ့မှာပဲပြည်ပမှာ15နှစ်ကျော်တင်းဆောင်နေခဲ့တဲ့ဝင်ကြီးချုပ်ဟောင်းသက်ဆင်ရှင်နာဝါထရာလည်းထိုင်းနိုင်ငံကိုပြန်လည်ဝင်ရောက်လာပါတယ်ဖွဲ့တိုင်းပါတီကမင်းအနိုင်ရခဲ့မယ်သူတို့အစိုးရဖွဲ့နိုင်ခဲ့မယ်ဆိုရင်အလုတ်သမားတွေရဲ့တနေ့လုံအားကားကို600အထိပေးမယ်ဆိုတာအကောင့်ထဲပေါ်လုတ်ဆောင်ခဲ့ရင်ထိုင်းမှာစီးပွားရေးလုပ်နေကြတဲ့မြန်မာနိုင်ငံသားတွေနဲ့ရွှေပြောင်းအလုတ်သမားတွေအတွေ့တက်ရောက်မှုတွေအများကြီးဖြစ်လာနိုင်မယ်လို့တော့ဦးမြင့်ဝေကသုံးသပ်ပါတယ်။
အဲ့ဒီနေရာမှာစီးပွားရေးလုပ်ငန်းရှင်ပေါ့ SME ခေါ်တဲ့အဲ့ဒီ level လေး small andIndian enterprise here through လုံအားကတယောက်ကို600ပေးနိုင်ဘူးတိတ်လွယ်တိတ်လွယ်နောက်တစ်ခါလုံသမားကဝယ်စောင့်ရှောက်ရေးဥပဒေနဲ့အလုံသမားရပိုင်ခွင့်နေရသူတို့ကပေးရပြီပေးရအောင်မြင်ဟာရှိတယ်မ social security အတွက်လာစင်ထည့်ပေးရမယ်900ပိုင်ညလုံအားလာစားတယ်မှာတခြား facility တွေရှိသေးတယ်အဲ့တော့အဲ့ဒါတွေကိုသူတို့ဖြည့်ဆည်းနိုင်စွာမလွယ်တော့အစိုးရကနေပြီးတော့ပံ့ပိုးမှုပြီးမဲ့လုပ်ငန်းရှင်တွေကိုပံ့ပိုးမှုပြီးမဲ့ဖြေလျှော့မဲ့ဥပဒေတွေတော့လာကျင်လာမယ်ပေါ့ဗျာနော်အဲ့တော့တို့ရဲ့စီဝါရေးတိုးတက်လာမှုနဲ့ဒီအလုပ်သမားတွေကို600ပေးနိုင်မှာကျွန်တော်တော့နှစ်နှစ်အတွင်းမှာတော့တိတ်မလွယ်ဘူးလို့ထင်တယ
်မြမအရေးလှုပ်ရှားသူတွေနဲ့လိလာသူအများစုကတော့အရင်အာဏာရပြီးသားသူတွေဦးဆောင်တဲ့ပါတီတချို့နဲ့ညွန့်ပေါင်းဖွဲ့ပြီးဖြစ်လာမဲ့ထိုင်းနိုင်ငံရဲ့အစိုးရအသည့်အနေနဲ့မြမအရေးနဲ့ပတ်သက်ပြီးပူပေါင်းဆောင်ရွက်မှုတွေအားနည်းလာမလားမြမအရေးလှုပ်ရှားနေသူတွေအပေါ်ဖိအားပေးလာမလားဆိုပြီးသုံးသပ်ပြောဆိုမှုတွေတော့ရှိနေတာပါရှင်ကျွန်မညညလင်းမ
ထိုင်းဆိုရတဲ့မြန်မာဘောတက်ရောက်နိုင်မှုကိုမညညိုလင်းပြောပြခဲ့တာပါ။အခုလိုဗိုလ်ဒုညသတင်းပေးပို့ချက်တွေအပြီးမှာတော့မကြခင်ဥကျော်စံသားကိုမေးထားတဲ့အေဒီတာနဲ့ဆင်နီကန်အပါအဝင်အပတ်စဉ်ကဏ္ဍတွေလာဖို့ရှိပါသေးတယ်ခင်ဗျာ
။ VOA American တိုင်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှုခွင့်ရဲ့စာမျက်နှာမှာလည်းရှင်းစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ဖို့ထိတ်ဆက်ရပါပါရှင်။
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American တိုင်းရဲ့ August 23ရက်ဗုဒ္ဓညပိုင်း Radio Season တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေရုပ်သံကပါည10နာရီခန့်ဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ Line Kilometer 3252တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ဒါအပြင် VOA ရဲ့ Website Facebook နဲ့ YouTube မှာလည်းထုတ်လွှင့်ခြင်းအတွင်းတစ်ချိန်တည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါသေးတယ်။မကြာခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့ဗိုလ်ဒုညတိုင်းပြောပြနေကြအက်ဒီတာနဲ့ဆင်နေကမှာဥကျော်စံသားသုံးသက်ထားတာနောက်ဒေါက်တာသန့်စော်ရဲ့လူထုနဲ့ကြံမာရေးနောက်ကိုရနေအားကစားကန္တာစတဲ့အပတ်စဉ်အစီအစဉ်တွေကိုတဝါကြီးစက်တိုက်နှဆင်ကြည့်ရှုရဖို့ရှိပါတယ်အခုတော့အက်ဒီတာနဲ့ဆင်နေကမှာဖိလစ်ပိုင်မှာရှင်သန်နေတဲ့ဒီမိုကရေစီမြန်မာမှာဘာကြောင့်ကျဆင်းရတယ်လဲခေါင်းစဉ်နဲ့သုံးသက်ထားပါတယ်ဖိလစ်ပိုင်နိုင်ငံမှာဒီမိုကရေစီဟာစိန်ခေါ်မှုတွေကြုံခဲ့ရတဲ့အချိန်ဆက်လက်ရှင်သန်နေပါတယ်အရှိတောင်အာရှဒီမိုကရေစီရဲ့နောက်ဆုံးခံကြုံးလို့တချင်ကဒေါ်ဆန်းစုကြည်ခေါ်ဆိုခဲ့မှုတဲ့ဖိလစ်ပိုင်နဲ့မြန်မာနိုင်ငံဘာတွေကွာခြားနေလို့မြန်မာနိုင်ငံမှာကြတော့ဒီမိုကရေစီကျဆုံးသွားရပါလေမမြသစေအောင်ကဥကျော်စံတာကိုမင်းမြတ်ဆွေးနွေးထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ဒီမြန်မာနိုင်ငံနဲ့ဖိလစ်ပိုင်ပေါ့နိုင်ငံရေးနောက်ခံတမိုင်းကြောင်းဒီနှစ်ခုကိုအရင်ဆုံးနှိုင်းရှင်ပြီးတော့သုံးသပ်ပေးပါ
တူရာလည်းရှိရယ်ကွာရာလည်းရှိပါတယ်အဓိကအပြင်နှစ်နိုင်ငံလုံးဟာဥရောပတိုက်သားတွေရဲ့ကိုလိုနီဖြစ်ခဲ့ကြတယ်ဒါပေမဲ့ဖိလစ်ပိုင်နိုင်ငံဟာစပိန်ရဲ့ကိုလိုနီဖြစ်နှစ်ပေါင်း300နေခဲ့ရတယ်မြန်မာနိုင်ငံကတော့ဗြိတိရှ်ကိုလိုနီဖြစ်နှစ်100လောက်နေခဲ့ရတယ်အဲ့ဒီနှစ်ပေါင်း300အတွင်းမှာဖိလစ်ပိုင်နိုင်ငံဟာအတော်လေးပြောင်းလဲသွားပါတယ်သူတို့တနိုင်ငံလုံးဟာကက်သလစ်ဘာသာဝင်တွေဖြစ်သွားကြတယ်ဘာသာရေးဟာသိအရေးပါတဲ့အခက်အခဲတစ်ခုဖြစ်လာတယ်နောက်ပြီးတော့စပိန်အုပ်ချုပ်တဲ့နှစ်ပေါင်း300လောက်အုပ်ချုပ်ပြီးတဲ့နောက်မှာ18ရာစုပြီးပြီးတော့19ရာစုဘက်ကိုယွန်းလာတဲ့ခရဲကဒီအနောက်နိုင်ငံတွေမှာထွန်းကားလာတဲ့ liberal အယူဆတို့ဒါနောက်ပြီးတော့အမျိုးသားရေးအစီတို့ရယူခဲ့ပါတယ်သူတို့နောက်ပြီးတော့ဒီစပိန်တွေရဲ့စီးပွားရေးဘာညာနဲ့လှုပ်ရင်းနဲ့ဖိလစ်ပိုင်နိုင်ငံမှာလူလက်တန်းစားအတော်လေးစတင်ပြီးတော့ထွန်းလာခဲ့ပြီးရောပါလိမ့်မယ်မြန်မာနိုင်ငံမှာတော့အဲ့လိုမဖြစ်ခဲ့ပါဘူးအင်္ဂလိပ်လက်ထက်မှာမြန်မာနိုင်ငံမှာအဓိကကြီးပွားခဲ့တဲ့ဆိုတဲ့နိုင်ငံသားတွေပေါ့လေဟိုဘက်ကတင်သွင်းလာတဲ့လူတွေသာအဓိကဖြစ်ပါတယ်ဆိုတော့အတော်လေးကွာပါတယ်လူလက်တန်းစားဖုံချုပ်မှုလည်းပဲအဲ့လိုမရှိခဲ့ပါဘူးနောက်ပြီးဘာသာရေးအဖြစ်လည်းမပြောင်းလဲခဲ့ပါဘူးမြန်မာပြည်ရအစဉ်လာပဲရှိလာခဲ့ပါတယ်ဆိုတော့တူရာချင်းကတော့အဲ့လိုပဲပေါ့လေသူတို့ကတော့စပိန်ကိုတစ်ခါတော်လှန်တယ်နောက်ပြီးတော့စပိန်နဲ့အမေရိကန်စစ်ပွဲဖြစ်ပြီးတော့ဖိလစ်ပိုင်ဟာအမေရိကန်လက်ထက်ကိုရောက်သွားပြန်တယ်အမေရိကန်တစ်ခါဆက်တော်လှန်တယ်နောက်ဒုတိယကမ္ဘာစစ်ရောက်လာတော့အမေရိကန်နဲ့ပေါင်းပြီးတော့ဂျပန်ကိုတော်လှန်တယ်စသဖြင့်အစဉ်အဆက်သူတို့မှာမြန်မာနိုင်ငံမှာလည်းအင်္ဂလိပ်ကိုတော်လှန်တယ်ဂျပန်တော်လှန်တယ်ဘာညာစသဖြင့်တော့သူတို့အကြံပြင်းနှိုင်းရှင်တော့အဲ့လိုတူရာရောမတူရာရောတွေ့ရမှာဖြစ်ပါတယ
်အဲ့ဆိုရင်မြန်မာစစ်တပ်နဲ့ဖိလစ်ပိုင်စစ်တပ်ပေါ့ဘယ်လိုကွာခြားချက်တွေရှိပါလဲဒီအုပ်ချုပ်ရေးဘိုင်းမှာစစ်တပ်အနေနဲ့ဘယ်လောက်အတိုင်းအတာထိဝင်ပြီးတော့ဆက်ဖက်တာတွေရှိပါသလဲ
စစ်တပ်ချင်းကတော့ပေါ့စုနှိုင်းညင်ဒါကတော့မြန်မာနိုင်ငံရဲ့စစ်တပ်ကဒုတိယကမ္ဘာစစ်ပြီးရဲဘော်သုံးကြိမ်ကစပြီးတော့အတီအခြေတည်တယ်ဆိုတော့ဂျပန်စီကအဲ့ဒီတော့ဂျပန်ဟာလည်းပဲအခုတော့ဒီမိုကရက်တစ်ဂျပန်မဟုတ်ပါဘူးဖက်စစ်ဂျပန်စီကတည်တည်လာတဲ့စစ်တပ်ဖြစ်ပါတယ်အင်္ဂလိပ်ကလွတ်လပ်ရေးပေးကဏ္ဍမှာဂန္ဒီစာချုပ်ရသူတို့ train ဗိုလ်ချုပ်တွေနောက်ပြီးကရင်အမျိုးသားဗိုလ်ချုပ်တွေပါ냐အများကြီးထားခဲ့ပြင်မဲ့လည်းပဲနောက်ပိုင်းမှာဂျပန်လေ့ကျင့်မှုနဲ့အချိန်တက်လာတဲ့ဗိုလ်ချုပ်နေဝင်ကသူ့လူတွေကိုဟူတွေကိုဖယ်ပြီးတော့သူ့လူတွေနဲ့အစားထုတ်လာတာတွေ့ရပါတယ်ဖိလစ်ပိုင်စစ်တပ်ကတော့အမေရိကန်ကိုတော်လှန်နေတော့မှာပေါ့လေအမေရိကန်ကိုစပိန်လောက်ကအမေရိကန်လောက်ကိုပြောင်းပြီးတော့အမေရိကန်ကိုတော်လှန်နေတော့မှာအမေရိကန်နဲ့အပေးယူလုပ်ပြီးတော့သူတို့ကို Commonwealth ဆိုခေါ်တာပါသူတို့အမေရိကန်ရဲ့ဒဏ္ဍာရီနိုင်ငံတစ်ခုဖြစ်နေသူပြောထားပြီးတော့စစ်တပ်ကိုလည်းသူတို့အများကြီးလေ့ကျင့်ပေးပါတယ် American train တွေအများကြီးဖြစ်လာတယ်။နောက်ဂျပန်ကျူးကျော်လာတဲ့အခါဂျပန်ကိုထုခံတွန်းလှန်ရတဲ့အခါမှာ American ဗိုလ်ချုပ်တွေကို၌ကဗိုလ်ချုပ်ကြီးဒီ Pacific ဒေသရဲ့ sitting a bridge, Douglas MacArthur, I'm a teacher, we are going to be a legend behavior. But Martin, in the evening, we met through her American train with Naya Lopium, or through the Nimal Sitane, the Philippine Sitane, the Gafian Lukora, 3 hours.
ถ้าซินดิเนียมาบ่อยินที่ตมระฮาวมาร์โกสเลเทอานาชินซินเนี่ยญมานักงานมาตะฉิงอ่ะอุณีวินอานาชินซินเนี่ยดีบ่มาบลูนั่งชินနိုင်มาเลยเสียกุดาสิตะจิงกว่าเลยสรังรามาอะไรเลยเวอดิกจองเจ็บဖြစ်ပါတယ်ဖိလစ်ပိုင်မှာမာကုစ်ကစစ်ဘိုလ်ချုပ်မဟုတ်ပါဘူးသူကအရာသာရွေးကောက်ခံပြီးတော့သမရသက်တမ်းနှစ်ကျင်းရရှိတယ်တတိယကျင်းမှာသူကဆက်ပြီးနေခြင်းတဲ့အတွက်ကြောင့်သူက
စေုပ်ထူရေးကျင်ရတယ်ဆိုတော့လုပ်လိုက်တယ်ဒါပြီးတော့ဆိုတော့စစ်တပ်ဟာဘာပဲပြောပြောသူ့ရဲ့လက်အောက်ကဖြစ်ပါတယ်အရာသာကောင်းတာရဲ့လက်အောက်မှာဖြစ်တယ်ဆိုတော့မြန်မာနိုင်ငံမှာကြတော့63ကစပြီးတော့ဗိုလ်ချုပ်နေဝင်ကအာဏာသိမ်းလိုက်တော့သူ့ပေါ်မှာဘယ်သူမှမရှိဘူးသူပဲရှင်ဖြစ်လုပ်တော့တာပဲအကုန်လုံးတိုင်းပြည်အာဏာသုံးရအကုန်ဖူးလိုက်ထဲမှာရောက်တာပါပဲသူခိုင်းလို့ဖြစ်တာ
ဒီကောင်ပဲဟိုတို့နေဝင်နေရမှာအစားထိုးပြီးတော့သူတို့လည်းအဲ့လိုအာဏာချုပ်ကန်ကြတာအခုထိပါပဲမြန်မာနိုင်ငံမှာဒီသံတရားမပြတ်သေးပါဘူးစစ်တပ်ရဲ့သံတရားအဲ့ဒါအရင်လည်းပြတ်တန်ဖြစ်နေပေါ့ဖိလစ်ပိုင်စစ်တပ်ရဲ့အထူးကြဆုံးမဲ့သမိုင်းတွင်ရမဲ့လူရတခုကတော့ 1926မှာပြည်သူဘက်ကိုကူးပြောင်းခဲ့တာပဲဖြစ်ပါတယ်ဘုဂျူတီဖီဒရာမော့စ်နဲ့ အဲ့ရောကကွေးမြေအန်ရီလေးတို့ပြည်သူတော်လှန်ရေးဘက်ကိုကူးပြောင်းပြီးတော့အနာရှင်သမ္မတမာကုစ်နဲ့သူရဲ့ညာလေယုံဘုဂျူတီဖီဗီယန်ဗာရိုဆန်ကျင်နေပါတယ်ဒါဖိလစ်ပိုင်စစ်တပ်ရဲ့အထူးကြဆုံးနဲ့သမိုင်းမှာတွင်တဲ့လူရပ်ပါပဲအဲ့ဒါကြောင့်လည်းအဲ့ဒီဖိလစ်ပိုင်ရဲ့ပီပယ်စ်ဖော်ဒေါ်လန်ရေးဆိုရာဟာလူလူအနာတော်လှန်ရေးတကမ္ဘာလုံးမှာဒီမိုကရေစီတောင်းဆိုတဲ့လှုပ်ရှား Brazil လိုချင်တဲ့လူတွေအတွက်အထူးအတန်းဆရာလည်းဖြစ်ခဲ့ပါတယ်။မြန်မာနိုင်ငံစစ်တပ်မှာတော့အဲ့လိုမျိုးမကြုံခဲ့ရပါဘူး။မကြုံခဲ့သေးဘူးပေါ့လေ။ဆိုတော့စစ်တပ်ထဲမှာအုတ်ခြေကစပြီးတော့ professional စစ်တပ်ပေါ့ပြည်သူ့ကိုအလုပ်ကျွေးပြုမယ်။ပြည်သူ့ဘက်ကမယက်ဒီမယ်ဆိုရဲအစီတရားကဖိလစ်ပိုင်စစ်တပ်မှာရှိတယ်လို့ပြောမှဖြစ်ပါတယ်။
ဒါဆိုရင်ဒီနေရာမှာလူမျိုးရေးဘာသာရေးကွဲပြားမှုတွေနဲ့ပတ်သက်ပြီးတော့ကင်တွယ်တဲ့နေရာမှာရောဘယ်လိုကွဲပြားမှုတွေရှိပါလဲ
အဲ့လိုကင်တွယ်တဲ့နေရာမှာအဲ့ဒီလူမျိုးရေးဘာသာရေးကွဲပြားမှုကဖိလစ်ပိုင်မှာအဓိကကတော့မိုရိုတောင်ပိုင်းကမင်နနာဘက်ကမွတ်စလင်တွေရဲ့ခွဲထွက်ရေးခွဲဘက်ကမလေးကျွန်းစီဘက်ကကျွန်းစီဘက်လူတွေနဲ့ဆက်နယ်ဆူပြီးတော့ပြောကြတယ်ပေါ့လေအဲ့ဒီမွတ်စလင်တွေပြဿနာရှိပါတယ်အဓိကပြဿနာကအဲ့ဒါပဲဆိုတော့မြန်မာနိုင်ငံမှာကတော့အခုမှနောက်ပိုင်းမှာပေါ်လာတဲ့အဲဒီရိုဟင်ဂျာပြဿနာတက်အရင်ကတိုင်းရင်းသားလွတ်လပ်ရပြီခရတာတိုင်းရင်းသားတွေရဲ့မတူကွဲပြားမှုနဲ့သူတို့အခွင့်အရေးတိုက်ပွဲဝင်လာတဲ့ပုံများတော့မြန်မာနိုင်ငံရဲ့လူမျိုးရေးဒီပက္ခပုံပြီး complex ဖြစ်တဲ့ပုံမျိုးဆုပ်ထွေးပါတယ်ဖိလစ်ပိုင်ကိစ္စလောက်မရှိပါဘူးဆိုတော့ဖိလစ်ပိုင်မှာကျတော့အဲ့ဒါကိုမိုရိုနဲ့သူတို့အပေးရလို့ပြီးတော့နှိမ့်တိုင်းလိုက်ပြေလဲလိုက်မကြခဏဖြစ်တယ်ခုပိုင်အုပ်ချုပ်ခွင့်ပေးတယ်ပေးတဲ့ဟာကိုတချို့ကလက်ခံတယ်တချို့ကလက်မခံနဲ့ဆက်တိုက်တယ်နောက်တော့သဘောတူညီမှုရတယ်အဲ့ဒါမျိုးတွေမကြခဏလည်းဖြစ်နေတယ်မြန်မာပြည်မှာကျတော့အဲ့လိုသဘောတူညီမှုရရှိရဲ့အခြေအနေဟာအင်တာမနယ်ပါပါတယ်သို့တော်လည်းပဲတစ်ခုရှိတာကတော့ဖိလစ်ပိုင်ရဲ့လူမျိုးရေးဘာသာရေးပဋိပက္ခစီပို့ပြီးတော့ဘာဖြစ်လဲ deadly ပို့ပြီးတော့အစီအပြောင်းနဲ့သိကျန်ကျန်တမ်းမှုဖြစ်တယ်အိမ်မှာအိမ်မှာဖြစ်လိုက်ရင်တော့အများကြီးပဲတခါလဲသေးတယ်မြန်မာနိုင်ငံမှာကတော့ထိတ်တိုက်တိုက်ပွဲဆိုတာကအဲ့လိုဂျုံကိုတိုက်ကြတော့ပျောက်ကြတိုက်နေစစ်ပွဲနဲ့တိုက်ကြတာလို့ရှိပါတယ်ဆိုတော့စစ်တပ်ချင်းလည်းကွာပါတယ်အိမ်မှာတမဒဒုတတိယထက်မှလည်းကွာပါတယ်သူကဘာသာရေးလူမျိုးရေးကွဲပြားမှုကိုကင်တွယ်ဖို့လည်းကွာပါတယ်အိမ်မှာ
အဲ့ဆိုရင်တစ်ဆက်သေးပဲပြောမယ်ဆိုရင်ဒီအခုလက်ရှိဟိုတမရမာကိုဂျူနီယာရဲ့အရှိပေါ့နော်ဒီတမရဟိုရိုဒရီဂိုဒူတာဒီလက်ထက်မှာရောသူ့ရဲ့လူရက်တွေကိုရောဘယ်လိုပြောနိုင်မှာလဲ
သူ့ရဲ့လက်ထက်မှာမြန်မာနိုင်ငံသူ့ကိုဒူတာဒီကိုဒီဒီကနိုင်ငံရေးသိပ္ပံပြင်ရှင်တွေက populist politicians ဆိုတဲ့အမှာသူကဒီမိုကရေစီရဲ့လူကြိုက်များတဲ့စကားတွေကိုပြောပြီးတော့လူလူသိရကြိုက်စကားတွေပြောပြီးတော့လူများစုထောက်ခံမှုရအောင်ယူခဲ့တဲ့လူလို့ဆိုပါတယ်ဆိုတော့ဆိုသရိုးနိုင်ငံမှာဒီမွေးဆွဲပြဿနာသိပြီးထွက်လာတဲ့အခါမှာဒီကောင်တွေကတော့လုံးဝချမ်းသာပြီးအပြတ်ချမယ်ဆိုပြီးတော့အဲ့ဒီကိစ္စနေနေတဲ့နေရာမှာလူဖွင့်ရေးချုပ်ဖောက်တယ်ကျူးလွန်တယ်လို့ tu biasa bukan mulai nyai kangen ya barai tu yang letih mahapoli. Ada yang democracy grading sentama nengen raya sama je nengen rasa EIU so Economist Intelligence Unit. Ayah raya sama je mah kawan nengen tiada cakap pun nengen siapa. Dua hari letih mah terus sih ha ngazen ni awak nak hikat tak ke barai tu. So dua hari letih mah terolih. ทีนี้สุขะเลยลูกเปลี่ยนไปมาဖြစ်ပါတယ်အဲဆိုရင်အခုလက်ရှိဖိလစ်ပိုင်ရဲ့ဒီမိုကရေစီစင်တာအခုလက်ရှိမှာတော့နည်းနည်းပြန်တက်လာတယ်အဲ့ဒီ list ကိုကျွန်တော်ကြည့်တော့အခုခေါင်း50နှစ်ကတည်းက50လေးနေရာကိုပြန်တက်လာတယ်လို့ပြောပါတယ်50လေးနေရာမှာပြန်တက်လာပြီမဲ့လဲသူတို့ရဲ့ဒီမိုကရေစီကိုသူတို့သတ်မှတ်ကြတာကလားမင်းမောဒီမိုကရေစီဒီမိုကရေစီဆိုတာရွေးကောက်ပွဲကျင်းပဖို့တခုတည်းကိုကြည့်ပြီးတော့ ဒီကြောင့်ဘယ်လောက်ထိအကျိုးပြုနိုင်လဲအဲ့ဒါတွေကသိအရေးကြီးပါတခြားအဲ့လိုတက်တဲ့သူတို့ဟိုဟာပေါ့စမ်းအမှတ်တဲ့ခရစ်တီးယားစ်အပြားကြီးရှိတယ်အဲ့ဒီထဲမှာဖိလစ်ပင်ကတော့သိပြီးတော့အဲ့လိုပြစ်မိတဲ့နိုင်ငံတစ်ခုတော့မဟုတ်ဘူးနောက်ပြီးတော့သူတို့ကလူမျိုးရေးအဲ့လိုနိုင်ငံရေးပဋိပက္ခတွေကမကြာခဏဖြစ်နေတော့စီးပွားရေးဖုံဖြူမှုအထောက်အဟန့်ဒါသိဖြစ်စေမြန်မာနိုင်ငံမှာ le majakna chunga wa da mae myama yau do ma su bo thulo ra
no let shi myama naing ye aku anei tha bo no aku ache ni ri ne philippine ye yet ti che di bo ma le pyo pya pi ba au sia
philippine ga le ka ba ka democracy naing ga ni pyo thulo be myama naing ga ma lu yesai chan yut de lu yet di ko thulo chauk cha de anatin ko chauk cha de so ra do ma twi bu thulo pyo de khe ma ho2022 belu kain dua yang macam tu, pemimpin mana ini diusir naik apa barang macam tu. Kalau bayangkan le, tu le, ukuran le tu si miao dia tu macam fake dollar ni kan, yang dia buat tu, ni lain ngalai sesan ni lalu bayi sah macam apa barang. Si konsen le tu, ini dia tentang sesan ni si ni tu ya barang.
Okay siapa guru sendiri tentang tapi itu, di sini ni tu
barang.
Filipina yang mah lula tensari mialara. Now, sit there, counts on by American and Nisa Kerane, Lumio Petipakar, we a poor, kind of one, Quachara, we down, democracy, Pian Shetangea, we met, Nema Maro, Jason Gearago, Editane Senegama, Ujo Santane, Mamiata Seondo, Sunway, Thunta Kejaraba, Machagin, Borunia, Pessin, Candari, Tete, Ludune, Jamaji, now Agza Candari, Set Lavo, Chidiramo, Set Nasin, Jishu Java, Onkana.
မတိကြမြေယာမှုတွေအပြင်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တရင်ကိုတပိုင်းတစားပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေက ရင်းလှုပ်လှခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန္တရာယ်ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကမ္ဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ်
Mingla, Yajama, Thorashimakamia, Fiwi American Tangani, August Lana Satunye, Purunya Radio Yodan Season Wigo, Nya Sena Yi, Sepiro, Daya, Dopiani Bale. A Kuro, a person, Ludune, Jamai, Kanago, Pioyama, CJ Kinsa, the Rita, Timongo, Dopia, Tabale. A Muta read the Rita, may CJ Kinsa ne Patabi, Blue Lurima, a pit, Nyane Bale, Gagwe Bodre, မပြုတ်ပြင်းနိုင်တာတွေရှိပေမဲ့ပြုတ်ပြင်းနိုင်တာတွေလည်းရှိနေပါတယ်ဒီအတွက်ပါရီကျိုလုတ်ထားတင်ပါလေဒီအကြောင်းအခုတစ်ပတ်လူထုနဲ့ကျမကြီးအစီအစဉ်မှာ ဒေါက်တာမိုးအောင်ကျော်နိုင်ကိုမေးမြန်းထားတဲ့ဒေါက်တာသန်းစောပြောပြပေးပါဦးခင်ဗျာ
။မြို့သားတွေမှာတွေ့ရတဲ့အဖြစ်များတဲ့ကင်ဆာရောဂါအမျိုးအစားတွေထဲမှာစီဂျေကင်ဆာရောဂါဟာလည်းတစ်ခုပါဝင်ဖြစ်ပါတယ်။စီဂျေကင်ဆာရောဂါဖြစ်စေတဲ့အကြောင်းအရာတွေထဲမှာပြုပြင်ပြောင်းလဲလို့ရတဲ့အကြောင်းအရာတွေပါဝင်တယ်လို့ပြုပြင်ပြောင်းလဲလို့မရတဲ့အကြောင်းအရာတွေလည်းပါဝင်နေတာကိုတွေ့ရပါတယ်။ပြုပြင်ပြောင်းလဲလို့မရတဲ့စီဂျေကင်ဆာရောဂါဖြစ်စေတဲ့အကြောင်းအရာတွေအကြောင်းကိုသမားတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါရစေ
။စီဂျေကင်ဆာကတော့မျိုးသားတွေမှာဖြစ်တဲ့ကင်ဆာမျိုးသားဖြစ်တယ်။အဲ့တော့စီဂျေဆိုတာတော့မျိုးသားတွေရဲ့လေယင်္ဂါထဲမှာပါဝင်တဲ့ဒီအင်္ဂါရပ်တစ်ခုဖြစ်ပြီးတော့ဒီမျိုးပွားရာမှာအဓိကပါဝင်တဲ့အင်္ဂါတစ်ခုဖြစ်တယ်ပေါ့နော်မျိုးသမီးတွေမှာတော့စီဂျေဆိုတာမရှိဘူးပေါ့နော်ဒါကြောင့်မလို့စီဂျေကင်ဆာလည်းမျိုးသားမှာပဲဖြစ်တတ်တဲ့ယောဂမျိုးစားဖြစ်တယ်ကဘာပေါ်မှာဆိုရင်တော့ဒီ2018ခုနှစ်ကနေထုတ်ပြန်ထားတဲ့အချက်လက်တွေအရဆိုရင်မျိုးသားတွေမှာနံပါတ်1အဖြစ်အများဆုံးကင်ဆာမျိုးစားဖြစ်တယ်ဗမာပြည်မှာတော့2018ခုနှစ်အချက်လက်တွေအရဆိုရင်တော့အဖြစ်အများဆုံးကင်ဆာ20ထဲမှာပဲပါဝင်တယ်ဟုတ်တော့ကဘာပေါ်မှာလောက်တော့မများတော့လဲပဲဒီမြန်မာပြည်မှာစားသောက်နေထိုင်မှုပုံစံပြောင်းလဲလာခြင်းနဲ့အတူစီဂျေကင်ဆာဖြစ်တဲ့နှုံးကလည်းတွေ့ရှိမှုတွေများလာတာကိုတော့တွေ့ရှိရပါတယ်။အဲ့တော့ဒီစီဂျေကင်ဆာဆိုလို့ရှိရင်ဒီမျိုးရိုးလိုက်သလားဆိုလို့ရှိရင်တော့သူဒီဖြစ်နိုင်ခြေများတဲ့အချက်တွေထဲမှာဘယ်လိုလူတွေမှာဖြစ်လဲဆိုလို့ရှိရင်အသက်50ကျော်သူမျိုးသားတွေမှာဖြစ်တယ်။နောက်တစ်ခါဗီဇကင်ဆာဗီဇပါလာတဲ့လူမှာဖြစ်တယ်။နောက်တစ်ခါမျိုးရိုးမှာစီဂျေကင်ဆာဖြစ်တဲ့သူရှိရင်နော်တော့ကိုယ့်ရဲ့အဖိုးဖြစ်ဖြစ်မယ်အဖေဦးလေးစသည်အားဖြင့်သူတို့ဒီမှာစီဂျိတ်ကင်ဆာဖြစ်မယ်ဆိုရင်တော့ကိုယ့်စီမှာစီဂျိတ်ကင်ဆာဖြစ်နိုင်ဖို့ရာဂိုင်တော့များတယ်ပေါ့နော်တေချာပေါက်ဖြစ်နိုင်တယ်မပြောနိုင်တော့လဲပဲတာမန်တူတဲ့ဆိုင်တော့စီဂျိတ်ကင်ဆာဖြစ်နိုင်မှုများတဲ့အပြင်ဒီမျိုးရိုးရှိတဲ့သူတွေမှာအသက်ငယ်ပြီးတော့ပိုတွေ့ရတတ်တယ်တာမန်တူတွေမှာအသက်50ကျော်ပြီးဖြစ်နိုင်ကြများတယ်ဆိုပေမဲ့မျိုးရိုးမှာရှိခဲ့ရင်အသက်45နှစ်ကျော်ကလေးကသူတို့စီမှာစီဂျိတ်ကင်ဆာဖြစ်ပွားမှုတော့ပိုများတယ်ဆိုတာတွေ့ရှိထားတာရှိပါတယ်ဆိုတော့ဒီချက်သုံးချက်ရတော့ဖြင့်ဒီစီဂျေကင်ဆာဖြစ်နိုင်ရည်များတဲ့အချက်တွေဖြစ်ပါတယ
်စီဂျေကင်ဆာရောဂါဖြစ်စေတဲ့အကြောင်းအရာတွေထဲမှာပြုပြင်ပြောင်းလဲလို့ရတဲ့အကြောင်းအရာတွေလည်းပါဝင်နေတာကိုတွေ့ရပါတယ်ပြုပြင်ပြောင်းလဲလို့ရတဲ့စီဂျေကင်ဆာရောဂါဖြစ်စေတဲ့အကြောင်းအရာတွေအကြောင်းကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ်
အဲ့တော့ရှေ့မှာဆရာတို့ပြောခဲ့တဲ့အချက်သုံးချက်ကတော့မျိုးသားတွေအနေနဲ့စီဂျေကင်ဆာဖြစ်နိုင်ရည်များတဲ့အချက်တွေကဆရာတို့ပြုပြင်ပြောင်းလဲလို့မရနိုင်ဘူးနော်အသက်ကြီးလာတာလည်းပြုပြင်ပြောင်းလဲလို့မရဘူးဗီဇပါလာတာကိုလည်းပြုပြင်ပြောင်းလဲလို့မရဘူးမျိုးရိုးမှာကင်ဆာရှိတာကိုလည်းပြောင်းလဲလို့မရဘူးနော်ဒါပေမဲ့ဒီလိုရှိတဲ့လူတွေမှာတော့ဆရာတို့ကဒီယောဂရှာဖွေစောစောစီးသိရှိရေးအတွက်ကိုဂရုပြုရမယ့်အချက်တွေမှာထည့်ထားတယ်ပေါ့နော်အခုပြောမယ်ဒီစီဂျိတ်ကင်ဆာဖြစ်နိုင်ခြေများတဲ့အချက်တွေကတော့ပြုပြင်ပြောင်းလဲလို့လည်းရတယ်ဒါကိုလိုက်နာဆောင်ရွက်မယ်ဆိုရင်စီဂျိတ်ကင်ဆာဖြစ်နိုင်ခြေကိုရှော့ချနိုင်မှာဖြစ်တဲ့အတွက်ဒီအချက်လက်တွေအရေးကြီးတယ်ပေါ့နော်အထူးသဖြင့်တော့ဒီစီဂျေကင်ဆာကြီးဖြစ်နိုင်ကြီးများတဲ့အချက်တွေမှာဘာချက်တွေပါလဲဆိုတော့အစာတောက်နေထိုင်နေပါတာပေါ့နော်အဲ့တော့နံပါတ်1ကတော့ဒီညီတဲ့အသားတွေနော်ညီတဲ့အသားဆိုရင်တော့မြန်မာတွေနားလည်အောင်ပြောမယ်ဆိုရင်တော့ခြေလေးချောင်းသားပေါ့ခြေလေးချောင်းသားများများစားတဲ့လူတွေမှာစီဂျေကင်ဆာဖြစ်ပွားမှုတော့များတယ်ဆိုတာတွေ့ထားတယ်ဒါကြောင့်အနောက်နိုင်ငံနဲ့ဆရာတို့နိုင်ငံကိုရှင်းကြည့်လိုက်လို့ရှိရင်ဒီနောက်နိုင်ငံတွေမှာပုံများတယ်ဆိုတာဒီနိုင်ငံတွေမှာညီတဲ့အသားတွေစားတာပုံများတဲ့အတွက်ကြောင့်ပေါ့နော်ဒါကြောင့်ဗမာပြည်မှာစားသုံးမှုများလာရင်လေဒီစီဂျေကင်ဆာဖြစ်နာရီတက်လာတာတွေတွေ့ရတယ်ပေါ့နော်နောက်တစ်ခုကတော့အသီးရွက်စားသောက်မှုနည်းတာတွေပါပါတယ်ပြီးရင်ဒီကိုယ်လက်လှုပ်ရှားမှုနည်းခြင်းတို့အဝလွန်ခြင်းတို့เนาะဆေးလိပ်တောက်ခြင်းเนาะဆေးလိပ်တောက်ခြင်းဟာဒီအဆုတ်ကင်ဆာပြင်တခန္ဓာကိုယ်တစ်ခုလုံးမှာရှိတဲ့ကင်ဆာတွေဖြစ်များတဲ့ထဲမှာစီဂျိတ်ကင်ဆာလည်းဆေးလိပ်တောက်တာနဲ့ဆက်ဆက်မှုရှိတယ်ဆိုတာတွေ့ရှိထားပါတယ်ဒါကြောင့်ဒါတွေကစီဂျိတ်ကင်ဆာကိုဖြစ်ပွားမှုများစေတဲ့အကြောင်းရင်းတွေမှာပါဝင်နေတယ်ပြီးတဲ့အခါကျတော့ဒီစီဂျိတ်နီးတွိုက်မှာဖြစ်တဲ့ယောဂမျိုးစားတွေပေါ့နော်ဥပမာစီဂျိတ်အရင်ငငယ်ကစီဂျိတ်ရောင်တဲ့ယောဂရပွင့်ကြီးလိုက်စီဂျိတ်ကင်ဆာဖြစ်ဖို့ရာဂိုင်နှုန်းများတယ်နောက်တစ်ခါဒီလေယင်္ဂါမတစ်ဆင့်ကူးဆက်တဲ့ယောဂတွေပေါ့နော်အဲ့တော့ဒါကာလာသားယောဂတို့လိုမျိုးဂနိုရီယာနော်ဂနိုယောဂတို့လိုမျိုးစသည်အားဖြင့်ယောဂတွေဖြစ်ဖူးတယ်ဆိုရင်ကြီးလာတဲ့အခါမှာစီဂျိတ်ကင်ဆာဖြစ်ပွားမှုများတာကိုတွေ့ရတယ်နော်ထူးခြားတာလေးတစ်ချက်ကတော့ဒီအသက်30အောက်ပိုင်းမှာဒီအမျိုးသားသားကြောဖြတ်ခြင်းပေါ့နော်အဲ့တော့တမန်အားဖြင့်တော့မျိုးသမီးမှာသားကြောဖြတ်တဲ့သားသားဒီဟိုဥပဒေနဲ့ညီဆောင်ရွက်ရတယ်မျိုးသားတွေမှာလည်းဒီတာကြောဖြတ်တဲ့ဟာဆိုတာဒီလောက်ကန်ဆောင်ရွက်နေကြတာတွေရှိကြတယ်ပေါ့နော်ကလေးမလိုတဲ့အခါမှာဆိုတော့အဲ့လိုအသက်30အောက်မှာတာကြောဖြတ်ထားရင်လည်းအသက်ကြီးလာတဲ့အခါမှာစီဂျိတ်ကင်ဆာဖြစ်တဲ့နှုံများတယ်ဆိုတာတွေ့ရှိထားတယ်နောက်တစ်ခုကတော့လုပ်ငန်းခွင နော်လုပ်ငန်းတွေမှာကာစီနိုဂျင်လို့ခေါ်တယ်ဒီကင်ဆာဖြစ်စေနိုင်တဲ့ drug ပေါင်းတွေနဲ့ထိတွေ့တဲ့သူတွေမှာနော်ဥပမာတော့မီးခိုးမိုင်းတို့နော်ဒီကြောင်မီးသွေးဆက်ရုံတို့စသည်အပြင်ဒီလိုဆက်ရုံတွေမှာလုပ်တဲ့သူတွေမှာလည်းစီးကျိတ်ကင်ဆာဖြစ်ပွားမှုနှုန်းများတယ်ဆိုတာတွေ့ရှိထားတယ်ပေါ့နော်ဒါကြောင့်မလို့ဒီချက်လက်တွေကိုသိမယ်ဆိုလို့ရှိရင်ဆရာတို့ကကာကွယ်ရေးနည်းလမ်းတွေလည်းဆောင်ရွက်ဖို့လွယ်ကူသွားမှာဖြစ်ပါတယ်
ပြပြပြောင်းလဲလို့ရတဲ့အမှုချင်းတွေကိုပြပြပြောင်းလဲပြီးစီစီကင်ဆာရောဂါဖြစ်နိုင်ခြေကိုရှော့ချဖို့လိုတဲ့အပြင်စီစီကင်ဆာရောဂါဖြစ်ပေါ်ခံစားရပြီဆိုရင်လည်းစောစောအသိစေဖို့အတွက်ဂျိုတင်စစ်ဆေးမှုတွေကိုမကြာခဏပြုလုပ်ပေးဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျေးဇူးတော်ပ
ါအမျိုးသားတွေမှာဒုတိယအများဆုံးဖြစ်တဲ့စီဂျိတ်ကင်ဆာဘလူးလူတွေမှာအဖြစ်များနိုင်တာကာကွယ်ဘာတွေကျလုပ်တင်တာတွေကိုဒေါက်တာသင့်စောလူလူနဲ့ကျန်းမာရေးကဏ္ဍမှာပြောပြခဲ့တာကိုတဝါကြီးနားဆင်ကြည့်ရှုခဲ့ရတာပါ VOA American တိုင်းရဲ့ဗိုလ်သူညအပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ပြောပြပေးနေပါတယ်အခုတော့ကိုရန်နိုင်တင်ဆက်တဲ့အားကစားကဏ္ဍကိုနားဆင်ကြည့်ရှုအောင်ပါဒီတစ်ပတ်အားကစားကဏ္ဍမှာတော့ကရင်ပြည်နယ်လိုင်းပွဲမြို့မှာထိုးသက်ခဲ့ကြတဲ့မြမကြီးရောလက်ဝိပွဲအကြောင်းကိုကိုရနိုင်ကစူးစီးတင်ပြထားတာကိုလည်းတဝါကြီးအနားယူရင်နားဆင်ကြည့်ရှုကြပါဦးခင်ဗျာ
မင်္ဂလာပါကျွန်တော်ရနိုင်ပါ VOE ရဲ့အပတ်စဉ်အားကစားအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ထိုင်းမြန်မာနယ်စပ် PNB နယ်ဘက်ကမြမရိုးရာလက်ဝိပွဲအကြောင်းကိုပြောပြသွားမှာဖြစ်ပါတယ်မြန်မာနိုင်ငံမှာလူကြိုက်အများဆုံးအားကစားပွဲတွေကတခုကတော့မြမရိုးရာလက်ဝဲပွဲတွေဖြစ်ပါတယ်။မြမရိုးရာလက်ဝဲပွဲတွေကိုတော်ရုံမျိုးပါမကျန်းနိုင်ငံတော်ကနေရာဒေသတော်များများမှာကစားကြတာဖြစ်ပါတယ်။ရိုးရာလက်ဝဲပွဲတွေဟာရှင်းမြန်မာမင်းတွေလက်ထက်ကလေးကရှိလာတာဖြစ်တဲ့အတွက်အခုဆိုရင်နှစ်ပေါင်း1000ကျော်သွားပြီဖြစ်တယ်လို့ဆိုပါတယ်။အခုနောက်ပိုင်းခေတ်တွေမှာတော့မြမရိုးရာလက်ဝဲပွဲတွေအများစုကိုနိုင်ငံရှေ့ပိုင်းကထိုင်းမြန်မာနယ်စပ်နဲ့ကပ်နေတဲ့ကရင်ပြည်နယ်နဲ့မွန်ပြည်နယ်တွေမှာပို့ပြီးတော့တွေ့လာရပါတယ်။အဲ့ဒီဒေသတွေမှာတော့ရွာဖျားပွဲတွေ၊ဘုံကြီးပြန်ပွဲတွေကစလို့နှစ်တကူပွဲတော်တွေအထိလဲမြမလက်ဝဲပွဲတွေပါဝင်နေရှိပါတယ်။ကရင်ပြည်နယ်လိုင်းပွဲမြို့မှာကျင်းပတဲ့ဒီမြမထိုင်းရိုးရလက်ဝဲပွဲမှာတော့ဒီပြိုင်ပွဲကိုမြမနိုင်ငံကလက်ဝဲသမားတွေသာမကထိုင်းနိုင်ငံဘက်ကလက်ဝဲသမားတွေလည်းလာရောက်ရှင်ပြိုင်ထိုးသက်ခဲ့ကြပြီးတော့မြမနိုင်ငံကလိုင်းထက်အောင်ကလက်ရှိချန်ပီယံနဲ့အကျိတ်နဲ့ထိုးပြီးတော့နောက်ဆုံးမှာအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်
။အားရောလက်ဝဲထိုးတယ်လို့အထင်ပေါ့။ပြောနာတော့ပြောတော့
ဒီပြိုင်ပွဲမှာအနိုင်ရတဲ့အတွက်သူဟာစုချင်းငွေဖြစ်တဲ့မြမကျက်ငွေ6သိန်းရရှိခဲ့ပါတယ်။သားဖြစ်သူလက်ဝဲထိုးတာနဲ့ပတ်သက်ပြီးသူ့ရဲ့မိခင်ဖြစ်တဲ့ဒေါ်ချစ်ထွေးကတော့အခုလိုပြောပါတယ
်။ဟာရေရောက်ကြပါဗျာ။ဟုတ်တာလား။အခုဒီမှာတို့ဟာတာလေ။အိမ်ပြန်မှဒဏ်ရပါမှအိမ်ပြန်ရတယ်လေ။ဟုတ်တာလား။အဲကြောင့်ထိုးဘာမှအားမငယ်နဲ့ရောက်ကြပါ။ကြောက်ကြမလို့
အသက်22နှစ်အရွယ်မှာလက်ဝဲသမားတူဖြစ်တဲ့ကိုလိုင်းထက်အောင်ကတော့သူမျိုးလက်ဝဲကစားသမားဖြစ်လာပုံနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ်။
ဒီဘက်တော့ငငယ်လေးထိုးတော့နည်းနည်းတော့ကြောက်ပြီတော့ကိုကတခါမထိုးဆိုတော့အဲ့တော့ဒီမားရဲ့ထိုးတာများတော့ဘာမှတော့မဖြစ်တော့ဘူးဝါသနာပူပါတော့ဒီမားရဲ့ထိုးရမြင်ကိုလည်းထိုးခြင်းအချောတက်ထိုးငငယ်ရဆိုတနေ့ကိုထိုးရင်တရက်တော့တပွဲနှစ်ပွဲလောက်ထိုးတယ်ဒီနေ့တပွဲထို
းဒီမားရောလက်ဝေးဟာလက်အပြင်ဒူးတောင်ခြေတောင်နဲ့ခေါင်းကိုပါအသုံးပြုနိုင်ပြီးတော့ကဘာပေါ်ကကိုကံပညာပြိုင်ပွဲတွေထဲမှာမြမလက်ဝဲဟာအကျန်းတန်းဆုံးပြိုင်ပွဲတွေထဲကတစ်ခုအပါဝင်ဖြစ်တယ်လို့သတ်မှတ်ထားတာဖြစ်ပါတယ်မြမလက်ဝဲရဲ့သဘောသဘာဝနဲ့ဘလောက်ထိခက်ခဲသလဲဆိုတဲ့အပေါ်မှာကိုလိုင်းထက်အောင်ပြောတာကတော့
ကိုတို့ကြာတော့အနာယူဖို့လည်းမလွယ်ဘူးတစ်ဖက်လူရလည်းကောင်းတယ်တစ်ဖက်လူရလည်းကိုလိုပဲတော့ကိုလိုပဲအနာယူဖို့ဒီလည်းကိုအနာလူချင်တယ်ကိုလည်းသူ့အနာလူချင်တယ်ဆိုတော့မလွယ်နဲ့တော့မရဘူးကိုစူးစားတော့သူထက်တော့ဟာ
ကိုတိုင်းလည်းဖခင်လူဖြစ်တဲ့လိုင်းထောင်ကတော့သူ့သားကိုရောအရွယ်ရောက်လာတဲ့အခါမှာသူ့လိုပဲလက်ဝဲသမားဖြစ်စေခြင်းပါသလားဒါမှမဟုတ်ဘလို့ဖြစ်စေခြင်းပါသလဲဒီပေါ်မှာသူပြောတာကတော့
တားထားလဲ
သူကျွန်တော်ဒါကြတော့ထိုးခြင်းမထိုးပါဘူးသူဝါသနာပါမထိုးမဝါသနာမထိုးနိုင်ပါဘူးဘယ်လိုပဲကျွန်တော်တို့ကြတော့ဝါသနာပါလို့ထိုးတယ်သူ့ဘဝမှုတည်တော့
ไล่ท่านเอาเนี่ยพากันผิดตัวอู้หม่องเนี่ยหาแล้วยังอ่ะญาติละเวทโทแกตัวตัวผิดพี่တော့ไล่ท่านเอาละเวทปัญญาโกตู้พากันสีก็ลักษณะอมวยยะแกเลยโหลပြောออกมาဖြစ်ပါတယ်อมวยก็ด่าไว้สิแกด่าไว้ตัวเนี่ยเปลี่ยนที่ถ่าบ่ตัวตัดจีว่าไม่ลงน่ะแกตัวเปลี่ยนกระซาบ่ตัวเสียอยากเปลี่ยนขึ้นมาบ่ตัวโหลไปกูดีซูด่าแล้วดิ
ဒီပြိုင်ပွဲမှာတော့မျိုးသားတွေအပြင်မျိုးသမီးတွေနဲ့လူငယ်တွေအတွက်ပါပြိုင်ပွဲတွေပါဝင်ပြီးတော့မျိုးသမီးကစားသမားတချို့လည်းဝင်ရောက်ထိုးသက်ခဲ့ကြပါတယ်ဒီထဲမှာတဦးကတော့အသက်16နှစ်အရွယ်ဒေါနာဘုံမဆိုသူဖြစ်ပါတယ်သူကတော့ထိုင်းမြန်မာနယ်စပ်ရောင်းရီမျိုးကဖြစ်ပြီးသူ့ရဲ့အဖေကလည်းလိုင်းထောင်လိုပဲရိုးရလက်ဝဲသမားတယောက်ဖြစ်ပါတယ်ဒီပြိုင်ပွဲမှာတော့သူဟာသူ့ထက်အရက် Nau so ma ro ti cha ke ba de.
Lu mi mu sei u, fa de cha de lu la ke a kong thu la be. Ai khu de nya ba de a glo a ji dan ywe thu wa de, ku a nge. Ku de a kong ji de lu ri be a lo thu u la so ro, ai thai ji de wun mi le da u a kong thu la be.
သူနေနဲ့အခုလောလောဆယ်မှာမြန်မာနိုင်ငံပြည်တွင်းမှာရှိတဲ့လက်ဝဲပွဲတွေမှာပဲထိုးနေပေမဲ့အချိန်ချင်းမှာတော့ထိုင်းနိုင်ငံအထိသွားပြီးတော့ရှင်ပြိုင်ထိုးသက်ဖို့အထိရည်မှန်းထားတယ်လို့ပြောပါတယ
်မြန်မာပြည်ထဲမှာတော့မထိုးချင်ပါဘူးဒါပေမဲ့အစင်ကတစ်စင်းပြီးတစ်စင်းတိုက်ရတယ်ဆိုတော့မြန်မာပေါ်ပေါက်တဲ့လူတွေနဲ့အကလုံးထိုးပြီးမှတာဆင်မဲ့လူမျိုးစီမှာထိုင်းမှာတထိုးမှာအဲ့လိုမြန်မာပြည်မှာအရင်ဆင်ရတာပေါ့
အိုင်ဝမ်မြို့မှာ၅ရက်ကြာကျင်းပတဲ့ဒီရိုးရာလက်ဝဲဖွဲ့ကတော့မြို့သားအမျိုးသမီးတွေပါဝင်ဒေသခံလူကြီးလူငယ်အရွယ်ဆုံးထောင်ထဲချီသာရောက်ရှိရှိအားပေးခဲ့ကြပြီးပြည်သက်တွေနဲ့အတော်ကိုစီကားတဲ့ပွဲတော်ပွဲလည်းဖြစ်ခဲ့ပါတယ်ခင်ဗျာ
ကိုရနေအားကစားခဏကိုနားဆင်ကြည့်ရှုခဲ့ရတာပါသောရရှင်နေအနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးခြင်းတဲ့အကြံပေးခြင်းတဲ့ဆိုရင် email လိပ်စာ bumis@voanews.combumes@voanews.com အပြင် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာ message ကနေလည်းဆက်သွင်းနိုင်ပါတယ်အခုလိုပတ်စဉ်ကဏ္ဍတွေအပြီးမှာတော့ VOA ရဲ့ပို့ထူးညအစီအစဉ်တွေဆုံးမသက်ခင်သတင်းချင်းချုပ်ကိုမခင်လေးပြောပြပေးပါဦးခင်ဗျာ
ရိုဟင်ဂျာတွေနေရပြည်ရေးစမ်းသပ်အစီအစဉ်ကိုဟန်တာနှောက်ယှက်တာတွေမလုပ်သင့်ဘူးလို့ဘင်္ဂလားဒေ့ရှ်အစိုးရအရာရှိသူကပြောလိုက်ပါတယ်လက်တလောစီစဉ်နေတဲ့စမ်းသပ်အစီအစဉ်ဟာအမှန်တကယ်နေရပြန်ဖို့ရမှာကြုံတွေ့နိုင်တဲ့ပြဿနာတွေကိုနားလည်အောင်ရည်ရွယ်တယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနပြည်ရေးရေးဝန်ကြီးကဒီနေ့သတင်းတောက်တွေကိုပြောလိုက်တာပါ။ဒါကြောင့်လည်းဒီအစီအစဉ်ကိုဘယ်သူကမှမဟန်တာသိမ့်ဘူးလို့လည်းပြောပါရတယ်။2019ခုနှစ်ကရခိုင်ပြည်နယ်မှာစစ်တပ်ရဲ့စစ်ဆင်ရေးတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြရတဲ့တိမ်းနဲ့ချီတဲ့ရိုဟင်ဂျာတွေကိုပြန်လည်လက်ခံနိုင်ဖို့နှစ်နိုင်ငံကြားအရင်ကတည်းကသဘောတူထားပြီးမှလက်တွေ့အကောင်အထည်မဖော်နိုင်ပေဖြစ်နေတာပါ။ရုရှားရဲ့ညဘက်လေကြောင်းတိုက်ခိုက်မှုတွေကြောင့်အိုဒက်ဆာဒေသရှိအစ်စမစ်စိတ်ကန်းကအခြေခံအဆောက်အအုံတွေပျက်စီးကာတန်ချိန်ထောင်နဲ့ချီတဲ့ကောက်နံတွေပျက်စီးသွားတယ်လို့ယူကရိန်းအရာရှိတွေကဒီနေ့ပဲပြောပါဗျ။အီဂျစ်နဲ့ရူမေးနီးယားတို့ကိုတင်ပို့မဲ့ကောက်နံတွေပျက်စီးသွားတယ်လို့ယူကရိန်းလက်ထောက်ဝန်ကြီးကအင်တာနက်ကလူမှုကွန်ရက်ကနေပြောလိုက်ပါဗျ။တိုက်ခိုက်မှုကြောင့်ကောက်နံတိုးလောင်ရုံအများပြားနဲ့တဲဆောင်တဲ့လမ်းကြောင်းတွေပျက်စီးခဲ့ပြီးစိတ်ကန်းရဲ့ပို့ကုန်စွမ်းရည်ကို15ရာခိုင်နှုန်းထိလျော့ချသွားစေတယ်လို့လည်းသူကပြောပါဗျ။ပြပမှာတင်းရှောင်ရင်ရောက်နေတဲ့ထိုင်းနိုင်ငံကိုပြန်လာတဲ့ဝင်ကြီးချုပ်ဟောင်းတက်ဆင်ဟာအချုပ်ထောင်ပထမဆုံးနေ့မှာပဲနှလုံးနဲ့သွေးတူစိုးရင်ရတဲ့အတွက်ဆေးရုံကိုပြောင်းရွှေ့ပေးလိုက်ရကြောင်းဒီနေ့ပဲတာဝန်ရှိသူတွေကပြောပါရယ်ဆက်သွေးလုပ်ငန်းရှင်တထေးအဖြစ်ကနေထိုင်းဝင်ကြီးချုပ်ဖြစ်ခဲ့တဲ့အသက်84နှစ်အရွယ်တက်ဆင်ရဲ့လက်ရှိအခြေအနေကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရင်ဘတ်အောင်ပြီးသွေးတူလာတာကြောင့်မနေ့2နာရီလောက်မှာပဲဘန်ကောက်ရဲတပ်ဖွဲ့စေယုံကြီးကိုပို့ဆောင်လိုက်ရကြောင်းအကျဉ်းဦးစီးဌာနကသတင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်
။ကျေးဇူးပါမခင်လေးရေ VOE ရဲ့ဗိုလ်ရုညအစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအတွက်ထုတ်လို့ရမှုကမဆူမပါ။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Bass နဲ့ Cedric Franklin တို့ဖြစ်ပါတယ်။ဒီညအတွက်အစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ VOE ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအလုံးဘေးပြာဝေးကွာလို့လူရဆနာပြေဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလည်းအိတ်ဆက်အနာဥနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.